Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2016ခုနှစ်အောက်တိုဘာလ22ရက်တောက်ကြနေ့မနက်ခင်း VOA တန်လှည့်အစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ2440 4950နဲ့လိုင်းလမ်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်ဒီမနက်ခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်
မင်္ဂလာပါရှင်ကျမတို့နန္နာချက်မှာသတင်းတွေကိုမအီးတန့်စင်တဲ့အတူကြီးညာပေးမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုရွေးကောက်ပွဲကနေထွက်လာမဲ့မဲရလက်ကိုအခြေအနေပေါ်မူတည်ပြီးတော့လက်ခံမဲ့သဘောမျိုး Republican Party သမ္မတလောင်းဒေါ်နယ်ထရန့်ကကြာတာပရိနေမှာပြောဆိုလိုက်ပါတယ်အမေရိကန်ပြည်ထောင်စုနဲ့လမ်းခွဲလိုတဲ့အကြောင်းဖိလစ်ပိုင်သမ္မတရိုဒရီโกဒူတတေကြီးညာခဲ့ပေမဲ့တရားဝင်အကြောင်းကြားတာမျိုးတော့မရှိသေးတဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောဆိုပါတယ်ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမနဲ့ပြောပြဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ပါရှင်ဒီမနက်ခင်းသောတာရှင်နေနာဆင်ရမှာကတော့အမေရိကန်ရွေးကောက်ပွဲအတွက်အမေရိကန်သမ္မတလောင်းနှစ်ဦးနောက်ဆုံးအကြိမ်စကားစစ်ထိုးခဲ့ကြပြီးတဲ့နောက်သူတို့နှစ်ဦးအပေါ်အမေရိကန်ရောက်တဲ့မြန်မာတွေရဲ့အမြင်နောက်ရခိုင်ပြည်နယ်အတွင်းကလုံခြုံရေးအခြေအနေနောက်ချင်းမြင့်မြင့်ထဲမှာအ мян ရရင်နစ်မြုပ်ခဲ့ပြီးတဲ့နောက်ရေချောင်းသွားလာနေတဲ့သူတွေဘလို့မျိုးရေပေးအန္တရာယ်ကာကွယ်ရေးပညာပေးအသည့်တွေတည်ထားတင်ပါတယ်
အမကြီးစီအလန်းမြည်ပြီဆိုတာနဲ့နားဆင်ပြီးတော့ထွက်ဆိုရင်ထွက်ရပါဒီအမိန်နာခံမှုအဲ့ဒါအရေးကြီးတယ်အဲ့ safety ဖြစ်ဖို့ကိုသိချ
င်နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်နောက်ငိမ့်ရန်ရေးဖော်ဆောင်နေမှုအပေါ်အပြည့်မရရသေးတဲ့အလက်နက်ကိုင်တွေရဲ့သုံးသက်ချက်ဘယ်လိုရှိပါသလဲဒါတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးမှာပါအခုအရင်ဆုံးကတော့တောက်ကြနေမနက်ခင်းအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုမန္နနာချက်နဲ့မအီတန့်စင်တို့ကကြီးညာပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာ8ရက်ရွေးကောက်ပွဲကနေထွက်လာမဲ့မဲရလက်ကိုအခြေအနေပေါ်မူတည်ပြီးတော့လက်ခံမဲ့သဘောမျိုး Republican Party သမ္မတလောင်းဒေါ်နယ်ထရန့်ကကြာတာပရိနေမှာပဲပြောဆိုလိုက်ပါတယ်။တက်သားတဲ့ရွေးကောက်ပွဲရလက်ကိုလက်ခံမှာဖြစ်ပေမဲ့မေးခွန်းထုတ်စရာရလက်မျိုးဆိုရင်တော့သူ့မှာအခွင့်အရေးရှိတဲ့အတိုင်းစိန်ခေါ်သွားမှာဖြစ်တယ်လို့ဥပဒေကြောင်းအရလည်းရင်ဆိုင်သွားမှာဖြစ်တဲ့အကြောင်း Ohio ပြည်နယ်ဒလဝဲမျိုးကမဲဆွယ်ပွဲမှာထောက်ခံသူတွေကိုထရန့်ကပြောကြားခဲ့ပါတယ်။အစောပိုင်းမှာတော့သူသာနိုင်ရမယ်ဆိုရင်ကြီးကျယ်မြင့်မြတ်ပြီးသမိုင်းဝင်မဲ့ရွေးကောက်ပွဲမဲရလက်ကိုအပြည့်အဝလက်ခံမှာဖြစ်တယ်လို့ပြောကြားထားခဲ့ပေမဲ့နောက်ပိုင်းမှာတော့သူ့မှာအခွင့်အရေးရှိတဲ့အတိုင်းရလက်တွေကိုစိန်ခေါ်သွားမှာဖြစ်တဲ့အကြောင်းသူ့သဘောထားကိုပြက်ပြက်သားသားပြောဆိုခဲ့တာဖြစ်ပါတယ်ရွေးကောက်ပွဲလုပ်ငန်းစဉ်ဟာမျှတမှုမရှိတဲ့အတွက်မဲရလက်တွေကိုလက်ခံမှာမဟုတ်ဘူးလို့ထက်လောင်းပြောဆိုခဲ့ပြီးနောက်တနေ့မှာပဲRepublican Party သမ္မတလောင်းထရန့်နဲ့ Democratic Party သမ္မတလောင်း Hillary Clinton တို့ကသမ္မတရွေးကောက်ပွဲအတွက်နောက်ဆုံးစည်းရုံးရေးလုပ်ငန်းတွေကိုအရှိန်မြှင့်လာနေပါတယ်။ American ပြည်ထောင်စုအနောက်ပိုင်း Nevada ပြည်နယ် Las Vegas မြို့ကတတိယနဲ့နောက်ဆုံးအကြိမ်သမ္မတလောင်းတွေရဲ့ဗုဒ္ဓဟူးညစကားစစ်ထိုးပွဲအတွင်းမဲရလက်တွေကိုသူ့အနေနဲ့တစ်ချိန်လုံးစောင့်ကြည့်နေမှာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။မဲရလက်တွေကိုလက်မခံနိုင်ဘူးလို့ထရန့်ကပြောနေတာဟာသူကိုယ်တိုင်ပါဝင်နေတဲ့မဲဆွယ်စည်းရုံးရေးလုပ်ငန်းအတွက်တခြားသူတယောက်ကိုအပြစ်တင်တယ်လို့ဖြစ်နေတယ်လို့လည်းစကားစစ်ထိုးပွဲပြီးမှဒီမိုကရက်တစ်သမ္မတလောင်းကလင်တန်ကပြောဆိုခဲ့ပါတယ်
အမေရိကန်ရွေးကောက်ပွဲအတွက်သမ္မတလောင်းတွေရှင်ပြိုင်နေကြတာမှာဒီသမ္မတလောင်းတွေကရေချင်းပြည့်မီမှုရှိမရှိနဲ့သူတို့ပြောဆိုရေးပေါ်မှာလူထုတန်တရားနဲ့စိုးရိမ်စိတ်တွေရှိနေတာကိုအမေရိကန်စုံစမ်းထောက်လှမ်းရေးတွေကစောင့်ကြည့်နေကြပါတယ်ထိတ်တဲရောက်အမေရိကန်စုံစမ်းထောက်လှမ်းရေးတာဝန်ရှိသူတွေကစိုးရိမ်စရာမလိုဘူးလို့အမေရိကန်နိုင်ငံသားတွေကကမ္ဘာတဝှမ်းလုံးကသူတွေကပြောလိုက်ပါတယ်။နောက်ဘာတွေဖြစ်လာမလဲဆိုတာကိုစိုးရိမ်နေကြပါတယ်။ဒါလည်းနားလည်နိုင်တဲ့ကိစ္စပါပဲလို့နိုင်ငံစုံစမ်းထောက်လှမ်းရေးမှုညွှန်ကြားရေးမှု James Clapper ကကြေညာပေးနေကပြောလိုက်တာပါ။အားလုံးစင်ပြေသွားမယ်လို့ကျွန်တော်ထင်ပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မရေရာမှုတွေနဲ့နောက်အစိုးရပြောင်းဖို့အလွဲပြောင်းကာလရှိနေပေမဲ့လည်းနိုင်ငံရဲ့လုံခြုံရေးအတွက်မပြောင်းလဲပဲရှိနေမှာကတော့နိုင်ငံရဲ့စုံစမ်းထောက်လှမ်းရေးတွေပါပဲလို့ Clapper က Washington မြို့တော် Capital Visitor Center ကပရိသတ်တွေကိုပြောကြတာဖြစ်ပြီးတော့ American စုံစမ်းထောက်လှမ်းရေးဌာနကတည်ငြိမ်တဲ့မန်တိုင်တစ်ခုဖြစ်တယ်လို့လည်းဆိုပါတယ်Democratic Party သမ္မတလောင်းအရင်နိုင်ငံခြားရေးဝန်ကြီးဖြစ်ထမ်းဆောင်ခဲ့တဲ့ Hillary Clinton နဲ့ Republican Party သမ္မတလောင်းစီးပွားရေးလုပ်ငန်းရှင်ဖြစ်တဲ့ Donald Trump တို့နှစ်ဦးလုံးဟာနိုင်ငံလုံခြုံရေးနဲ့ပတ်သက်ရင်မေးခွန်းထုတ်စရာတွေရှိနေခဲ့တာပါ Clinton ကသူမနိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ထမ်းဆောင်စဉ်တုန်းက email server ကိစ္စနဲ့ပတ်သက်ပြီးမေးခွန်းထုတ်ခံနေရပြီးတော့ Trump ကတော့ Russia ကအမေရိကန်နိုင်ငံရေးအဖွဲ့တွေနဲ့ထိတ်တန့်ပုဂ္ဂိုလ်တွေရဲ့ email တွေကိုဖောက်ထွင်းခိုးယူတယ်လို့ American စုံစမ်းရေးအဖွဲ့ရဲ့ရှာဖွေတွေ့ရှိချက်ကိုညှင်းဆန်ပြီးဝေဖန်ပြောဆိုခဲ့တာပါ။
အဲစစ်တွေးကြွားတွေလက်ထက်ကနေမိုးဆူးမြို့ကိုပြန်လည်သိမ်းပိုက်နိုင်ဖို့ကြိုးပမ်းနေတဲ့စစ်စင်ရေးဟာမျှော်လင့်ထားတာတဲ့ပုံမြန်နေတယ်လို့ Iraq ဝန်ကြီးချုပ် Haider al-Abadi ကပြောဆိုလိုက်ပါတယ်။ မိုးဆူမြောက်ကနေ ISS တွဲကြွအဖွဲ့ကိုတိုက်ထုတ်ပြီးချိန်မှာငြိမ်းငြိမ်းရင်းနဲ့တည်ငြိမ်ရေးကိုဘယ်လိုပြန်ပြီးထိန်းသိမ်းရမလဲဆိုတဲ့ပေါ်ဆွေးနွေးကြဖို့အနောက်နဲ့အရှေ့လေပိုင်းနိုင်ငံတွေကနိုင်ငံသားရေးဝင်ကြီးတွေတွေ့ဆုံဆွေးနွေးကြတယ်ပြင်သစ်နိုင်ငံပဲရစ်မြို့မှာအီရတ်ဝင်ကြီးချုပ်ကပြောကြားခဲ့တာဖြစ်ပါတယ်တပ်ဖွဲ့ဝင်တွေဟာမျိုးစီကိုထင်ထားတာထက်ပိ တဦးကြာဆုံးခဲ့တယ်လို့ပင်လယ်ဝန်စစ်ဌာနချုပ်ကကြေညာခဲ့ပေမယ့်ဒီဖြစ်ရပ်ကမိုးဆူးစစ်ဆင်ရေးနဲ့ဆက်ဆက်သလားဆိုတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဗုဒ္ဓဟူးနေ့ကတော့အီရတ်တပ်ဖွဲ့တွေအနေနဲ့ရန်သူတွေဘက်ကအခွင့်ကောင်းရသွားနိုင်တဲ့အတွက်အလို့တကြီးတိတ်မလုပ်ကြဘူး။အီရတ်နိုင်ငံမှာမဟာမိတ်ညွန်ပေါင်းတပ်ဖွဲ့ရဲ့မြေပြင်စစ်ဆင်ရေးကိုညွှန်ကြားရတဲ့အမေရိကန်ဗိုလ်ချုပ်ကြီးတဦးကတိုက်တွန်းခဲ့ပါတယ်။
စီးရီးယားမြောက်ဘက်ကအလပ်ပိုမြို့အရှိချမ်းမှာရှိတဲ့ဒဏ်ရာရသူတွေနဲ့နာမကျန်းတဲ့သူတွေကိုတဲထုတ်ပေးဖို့ရုရှားစီးရီးယားအစိုးရနဲ့အတိုက်ခံလက်နက်ကိုင်အဖွဲ့တွေကအခွင့်ပြုလိုက်တယ်လို့ကုလသမဂ္ဂဆိုပါတယ်။လူသားချင်းစာနာထောက်ထားမှုဆိုင်ရာလုပ်ငန်းတွေအတွက်သဘုံတွေစီးထားတဲ့အလပ်ပိုမြို့အရှိဘက်တိုက်ခိုက်မှုတွေကိုခဏတာစိုင်းထားပေးဖို့ရုရှားကဒီတစ်ပတ်အစောပိုင်းမှာကြီးညာခဲ့တာဖြစ်ပြီးတော့အခုချိန်မှာတော့လက်တွေ့ဆောင်ရွက်နေပါပြီ။ရေးပေါ်ဆေးဘက်နဲ့အရေးပေါ်ဆေးဘက်ကြောင့်အသိမ်းခံထားရတဲ့မြို့ကိုစွန့်ပြီးတော့အိုးအိုးအိမ်ဆွန့်ထွက်ခွာမှုတွေကိုတောက်ကြနေမှာစနိုင်မယ်လို့မျှော်လင့်တဲ့အကြောင်းကိုအမေရိကန်အထူးအကြံပေး Jen Eglin ကပြောသွားပါတယ်။လူသားချင်းစာနာထောက်ထားမှုဆိုင်ရာလုပ်ငန်းတွေအတွက်တိုက်ခိုက်မှုတွေကိုခဏစိုင်းထားပေးမယ်ဒီ၄ရက်တာအချိန်အတွင်းမှာယာနဲ့ချီတဲ့နာမကျန်းတဲ့သူတွေဒဏ်ရာရတဲ့သူတွေကိုမြို့ပြင်ကိုတဲထုတ်ပေးနိုင်ဖို့ကုလသမဂ္ဂနဲ့မိတ်ဖက်တွေကမျှော်လင့်နေကြပါတယ်။ရုရှားနိုင်ငံကဒီနေ့ကို7နှစ်ပြည့်ထားပြီးတော့ဒီကြာသပတေးနေ့ကစပြီး၄ရက်အချိန်ပေးဖို့အတည်ပြုလိုက်ပါတယ်။ဒီလိုဆေးဘက်ရေးရရေးပေါ်ချီနေတဲ့ဒဏ်ရာရသူတွေကိုတဲထုတ်ရမှာဆစ်ပေးရန်ကဘေးကင်းစွာထွက်သွားလို့ရဖို့အာမခံချက်ကိုလည်းရထားတယ်လို့ကုလသမဂ္ဂကဆိုပါတယ်။အလပိုမြို့အရှိတ်ဘက်မှာနေတဲ့2,500သောသူတွေကလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုဇူလိုင်လကစပြီးမရကြပါဘူး။ဒါကြောင့်မြို့ထဲကိုအစားအစာနဲ့ဆေးဝါးတွေပို့ခွင့်ကိုရဖို့ကုလသမဂ္ဂကကြိုးစားနေပါတယ်ရှင်။
UAE American တန်မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေတောက်ကြနေမနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြီးညာနေတာဖြစ်ပါရဲ့ရှင်။အမေရိကန်ပြည်ထောင်စုနဲ့လမ်းခွဲလို့ကြောင့်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကြီးညာခဲ့ပေမယ့်တရားဝင်အကြောင်းကြားတာမျိုးတော့မရှိတဲ့ကြောင်းအမေရိကန်တာဝန်ရှိသူတွေကပြောဆိုပါရတယ်။နှစ်နိုင်ငံပူးပေါင်းဆောင်ရွက်နေတဲ့ကိစ္စရဲ့တော်တော်များများကိုပြောင်းလဲပစ်ဖို့ဖိလစ်ပိုင်တာဝန်ရှိသူတွေထံကတရားဝင်တောင်းခံတာမျိုးမရှိဘူးလို့အမေရိကန်သမ္မတအိမ်ပြူတော်ပြောခွင့်ရပုဂ္ဂိုလ်အဲရစ်ရှော့ကသတင်းတောက်တွေကိုပြောကြားခဲ့တာပါ။လုံးုံရေးရှုထောင့်တာမကဖိလစ်ပိုင်ပြည်သူတွေနဲ့အစိုးရအဖွဲ့တွေကအဆင့်ဆင့်နဲ့ပါရင်းရင်းနှီးနှီးရှိနေတဲ့အတွက်ဒါဟာထူးခြားတဲ့ကိစ္စတစ်ခုဖြစ်နေတယ်လို့အမေရိကန်နဲ့လမ်းခွဲမယ်လို့ဖိလစ်ပိုင်သမ္မတကပြောကြားခဲ့တာဟာဘာကိုဆိုလိုတယ်လဲဆိုတာကိုတိတိကျကျရှင်းပြချက်ရအောင်စူးစမ်းနေတယ်လို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ခါဘီကပြောဆိုခဲ့ပါတယ်။ဒီတော့အတွက်အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရက်ဆဲကလည်းအောက်တိုဘာလ22ရက်နေ့ကနေ25ရက်နေ့အထိဖိလစ်ပိုင်နိုင်ငံကိုတွားရောက်လဲပတ်ဖို့ရှိနေပြီးတော့ဒီစီဇန်ကိုတော့အချိန်တော်ကြာကလေးကစီဇန်ထားတာလို့လည်းနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူကဆိုပါတယ်။အမေရိကန်ပြည်ထောင်စုနဲ့စစ်ရေးပူးပေါင်းဆောင်ရွက်မှုရောစစ်ပွဲရေးဆက်ဆံမှုပါမဟာမိတ်အဖြစ်ခွဲထွက်လို့ကြောင်းလူမှုရေးကဏ္ဍကတော့ကြံကောင်းကြံအောင်မှဖြစ်တဲ့အကြောင်းတရုတ်နိုင်ငံဘေကျင်းမြို့မှာတရုတ်ခေါင်းဆောင်တွေနဲ့အဆင့်မြင့်တွေ့ဆုံဆွေးနွေးပွဲတွေပြုလုပ်ပြီးတဲ့နောက်ပိုင်းကျင်းပတဲ့စစ်ပွားရေးညီလာခံတစ်ခုမှာကြာသပတေးနေ့အစောပိုင်းကဖိလစ်ပိုင်သမ္မတကကြေညာခဲ့တာဖြစ်ပါတယ်
။မြောက်ကိုရီးယားနိုင်ငံရဲ့မအောင်မြင်ခဲ့တဲ့ဒုံးကျည်ပြုလုပ်မှုကိုပြင်းထန်စွာရှုံချတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကဆိုပါတယ်။မြောက်ကိုရီးယားကအခုဆုံးမြို့အနောက်မြောက်ဖက်နားကနေမူဆူဒန်ဒလက်ပြစ်ဒုံးကျည်ကိုကြာသပတေးနေ့အစောပိုင်းတုန်းကပစ်လိုက်ပုံရတယ်လို့မြောက်အမေရိကတိုက်လေကြောင်းကာကွယ်ရေးအဖွဲ့ NORAD ကဆိုပြီးတော့ဒီဒုံးကျည်ဟာပစ်လွတ်လိုက်ပြီးမကြခင်မှာပဲပောက်ကွဲသွားတဲ့အတွက်စိုးရိမ်စရာတော့မရှိပဲဖြစ်သွားတယ်လို့တောင်ကိုရီးယားကဆိုပါတယ်ကြာသပတေးနေ့ကပန်နကောမှာကျင်းပတဲ့တောင်ကိုရီးယားနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာကာတာကမြောက်ကိုရီးယားရဲ့နျူကလ িয়ার ရန်ကိုတိုးပြီးကာကွယ်မှုတွေလုပ်ဖို့ရွေးချယ်နိုင်တဲ့လုပ်ငန်းစဉ်တွေကိုတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဟန်မင်ကူးနဲ့ဆွေးနွေးခဲ့ပါတယ်။ ကာကွယ်ရေးနဲ့နိုင်ငံကြားရေးအရင်းမြစ်တွေကိုတိုးဖို့တိုးတဲ့အနေနဲ့ F-22 တိုက်လေယာဉ်အပြင် B-1B နဲ့ B-52 ဘုံးကျဲလေယာဉ်တွေကိုတောင်ကိုရီးယားမှာအခြေချထားဖို့အမေရိကန်ကစဉ်းစားနေပါတယ်။တချိန်တည်းမှာပဲဂျပန်နိုင်ငံမှာတော့ဒီဒုံးကျည်ပစ်လို့မှုတွေကိုဂျပန်နိုင်ငံအနေနဲ့သတိထားမိပြီးတော့မြောက်ကိုရီးယားကသူတို့ရဲ့ဒုံးကျည်စီစဉ်တွေကိုတိုးလုပ်နေတာမို့နောက်ထပ်ဒုံးကျည်ပစ်လို့မှုတွေရှိလာနိုင်တယ်လို့ဂျပန်ဝန်ကြီးချုပ်ရုံးရဲ့ဝန်ကြီးယိုရှီဟီဒေဆူဂါကပြောပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံကန်ယူရန်ဒေသမှာဂေဟာဘီဒါစနစ်အတွက်အရေးပါတဲ့ဒီရေတော်တွင်ညချောင်းမီသွေးစွမ်းရင်သုံးဆက်ရုံတစ်ခုတည်ဆောက်မဲ့အစီအစဉ်ကိုရပ်ဆိုင်းဖို့တောင်းဆိုနေကြတဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေနဲ့အခုနောက်ဆုံးကုလသမဂ္ဂအမွေအနှစ်ထိန်းသိမ်းရေးအေဂျင်စီလည်းပါဝင်လာပါတယ်။ရေလွှမ်းမှုမှုကိုအကာအကွယ်ပေးပြီးကမ္ဘာမှာနောက်ဆုံးကျန်နေသေးတဲ့ကြားရိုင်းတွေရှိရာဒေသအတွက်ကြီးမားတဲ့ချိန်ချောက်မှုတစ်ရပ်ဖြစ်တဲ့အကြောင်းကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကပြောဆိုခဲ့ပါတယ်။
ကမ္ဘာပေါ်မှာဝမ်းနည်းဆုံးလို့ပြောကြတဲ့ပိုလာဝက်ဝန်လို့အသိမှတ်ပြုခံထားရတဲ့ဝက်ဝန်ပီဇာကိုလွှတ်ပေးဖို့နိုင်ငံတကာစီရင်မှုတွေလုပ်နေတာမှပြောင်းလဲမှုတွေရှိနေပါတယ်။ဒီဝက်ဝန်ကိုနေရာချွေပြောင်းပေးဖို့တရုတ်နိုင်ငံတစ်ဝက်မှာရှိတဲ့တရိတ်ဆန်ထိန်းသိမ်းရေးအဖွဲ့50လောက်ကပေါင်းပြီးတော့ဒေသအတွင်းကတာဝန်ရှိသူတွေကိုတောင်းဆိုနေတာပါ။ပီဇာကိုကွမ်တုံးပြည်နယ်တောင်ဘက်မှာပိတ်လောင်ထားတာဖြစ်ပါတယ်ရှင
်။နောက်ဆုံးရထားတဲ့သတင်းတွေကိုမန္တနာချက်နဲ့မအီတန့်စင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တောက်ကြမနက်ခင်းအတွက်နောက်ဆုံးရသတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ပထမဆုံးတော့အမေရိကန်ရွေးကောက်ပွဲအတွက်သမ္မတလောင်းနှစ်ဦးရဲ့နောက်ဆုံးအကြိမ်စကားစစ်ထိုးပွဲအပေါ်အမြင်သုံးသပ်ချက်တွေပြောပြပေးခြင်းပါတယ်။လာမယ့်နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲအတွက်သမ္မတလောင်းနှစ်ဦးနောက်ဆုံးအကြိမ်ဖြစ်ဗိုလ်တဖူးနေ့ကစကားစစ်ထိုးခဲ့ကြပါတယ်။ Democratic Party သမ္မတလောင်း Hillary Clinton နဲ့ Republican သမ္မတလောင်း Donald Trump တို့ရဲ့စကားစစ်ထိုးပွဲအပြီးသူတို့နှစ်ဦးအပေါ်မှာအမေရိကန်ရောက်မြန်မာတွေရဲ့အမြင်နဲ့ပတ်သက်ပြီးကိုရန်နိုင်ကစူးစီးတင်ဆက်ထားတာနားဆင်ပါရှင်
။အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဝင်ရောက်ရှင်ပြန်ကြမယ်ဒီမိုကရက်တစ်ပါတီသမ္မတလောင်း Hillary Clinton နဲ့ Republican သမ္မတလောင်း Donald Trump တို့နှစ်ယောက်အောက်တိုဘာ20ရက်နေ့က Nevada ပြည်နယ် Las Vegas မှာတတိယအကြိမ်စကားစစ်ထိုးခဲ့ကြပါတယ်။သမ္မတလောင်းနှစ်ယောက်ရဲ့စကားစစ်ထိုးပွဲကိုအမေရိကန်ရောက်မြန်မာတွေအဖွဲ့ဝင်အမေရိကန်တနိုင်ငံလုံးကစောင့်ကြည့်ခဲ့ကြတာပါ။စကားစစ်ထိုးပွဲ၃ခုပြီးမှသမ္မတလောင်းနှစ်ယောက်ရဲ့အရေးချင်းနဲ့ပတ်သက်ပြီးတော့ Maryland ပြည်နယ်မှာနေထိုင်တဲ့ဦးထွန်းအောင်ကအခုလိုပြောပါတယ
်။ Hillary Clinton ကတော့အတွေ့အကြုံကတော်တော်ကိုများတယ်အိမ်ပြီးတော့မှသမရကတော်ဖြစ်ရှင်းနေနော်ထဲလို့မှညော့ကနေဟိုဘေဆုံးကြတော့နိုင်ငံရာရေးဝင်ကြီးအဲ့ဒါတွေကအတွေ့အကြုံကများလုံးအဲ့ဒီမှာအရေးချင်းပေါ့လေတော်တော်ကိုပါတယ်ထရမ်ကစီးပွားရေးသမားကျွန်တော်စီးပွားရေးသမားကိုဘာမှမပြောလို့ပါဘူးဒီကြားထဲမှာပြောတာဆိုတာသူလုံမဲ့ကြိုင်မဲ့ဥစ္စာတွေကကြံ့ကြံ့လုံအကြည့်တယ်နောက်ပြီးတော့အမေရိကန်နိုင်ငံဆိုတာကတော့နော်ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့နိုင်ငံကြားနဲ့ဆက်ဆံရတဲ့နေရာမှာအမှန်တမ်းအရေးကြီးပဲအဲ့ဒီဆက်ဆံရေးတွေမှာသူပြောတာတွေကသူသာသမဏဖြစ်လာရင်နိုင်ငံကြားခေါင်းဆောင်တွေနဲ့ဘယ်လိုဆက်ဆံမလဲဆိုတဲ့ဥစ္စာတွေအဲ့ဒါတွေကသိမကောင်းဘူး
မနေ့ကနောက်ဆုံးအကြိမ်လှုပ်သွားတဲ့စကားစစ်ထိုးပွဲမှာတော့ Republican သမ္မတလောင်း Donald Trump ကသူ့အနေနဲ့ရွေးကောက်ပွဲမှာရှုံးနေခဲ့ရင်အရှုံးကိုလက်ခံနိုင်မလားဆိုပြီးမေးတဲ့အပေါ်မှာဂတိမပေးသွားတာကအဓိကပြောစရာတစ်ခုဖြစ်ခဲ့တယ်လို့လည်းဦးထွန်းအောင်ကပြောပါတယ်
အမနီညာကစကားစစ်ထိုးပွဲမှာ Trump ပြောတာတွေကအမှားတွေပါတယ်အဲ့ဒါမှသူထိခိုက်တာတွေပါတယ်ထိုးဆုံးကသူကပါလဲဆိုတော့ဒီရွေးကောက်ပွဲအနိုင်ရှုံးထွက်လာလို့ရှိရင်အတိမှမပြူဘူးလားပြူမလားဆိုတဲ့ဥစ္စာကိုသူယတိပြမပြောဘူးဟုတ်တယ်မလားရှုံးနေဆိုလို့ရှိရင်ရှုံးနေဆိုပြီးသူလက်ခံရမယ်အဲ့ဒါသူကအဲ့ဒါကိုမပြောဘူးအဲ့ဒါကအဆိုးဆုံးဟို Hillary Clinton ကတော့အဲဒီလိုမရှိဘူးဒီမိုကရေစီစစ်မှန်တဲ့ဒီမိုကရေစီဆိုလို့ရှိရင်ဒါလက်ခံရမယ့်သဘောမျိုးကပြောသွားတယ်အဲ့ဒါကတော့အဓိကပဲလေ
ဒါပြင်မြန်မာဒီမိုကရေစီရေးနဲ့နိုင်ငံဆက်ဆံရေးအတွက် Hillary Clinton ဟာပို့ပြီးတော့သမ္မတဖြစ်ဖို့တင့်တော်တယ်လို့ American နိုင်ငံတောင်ပိုင်း Texas ပြည်နယ်မှာနေထိုင်တဲ့မြန်မာ American ကုန်သွယ်ကြီးများအသင်းရဲ့ဥက္ကဋ္ဌဦးထွန်းတင်ကပြောပါတယ
်မြန်မာတိုင်းပြည်နော်မြန်မာနိုင်ငံအတွက်ကိုကျွန်တော်တို့နှစ်ယောက်အရေးရှင်ကြည့်မယ်ဆိုရင်အမြဲပဲဘယ်တော့မဆိုကြည့်ရင်ဒီမိုကရက်ပါတီကအမြဲမြန်မာနိုင်ငံအတွက်လည်းကောင်းပါတယ်အဲ့ဒီအပြင်ကို Republican တွေလာတဲ့အခါကျရင်မြဲသူတို့က war အမြဲဖြစ်တယ်ကျွန်တော်တို့ Gulf War ကိုလည်းကြည့်ရင်အဲ့ဒီမှာကျွန်တော်တို့ Republican အချိန်မှာပဲဖြစ်တယ်ဒီပြင်အရင်အရင်လည်းကြည့်ရင် American History မှာ Republican လာတိုင်းလာတိုင်းက war တွေဖြစ်ပါတယ်ခင်ဗျာ Democratic Party နဲ့ Hillary Clinton ကိုလီးလုံးနေတဲ့ Party နဲ့ဆိုရင်ကျွန်တော်မြန်မာနိုင်ငံနဲ့တွက်လဲစီးပွားရေးတော့လကောင်လူမှုရေးတော့လကောင်ရင်ချိန်မှုတော့လည်းကောင်းတော်တော်လေးကိုကျွန်တော်တို့တိုင်းပြည်အတွက်ကောင်းပါမယ်ခင်ဗျာအဲ့ဒီအပြင်ကို Hillary Clinton ကမြန်မာပြည်ကိုနှစ်ခါကျော်ရောက်ခဲ့ပြီးပါပြီခင်ဗျာအဲ့ဒီလို Now Chenaru Nanga Amidon San Suchi Nele to Netoro Legal Close Chip. So Chenaru Tene Mimanangandari Alo to Eco Mima Tani to Eco Hillary Clinton is will be the best candidate Pakamia.
Pennsylvania Pine Mani Tine Dop you got Hillary Clinton go chai de lo subare.
And yet a shin shim at 2008 and yeah Hillary Jite Balo Jile so T Mima is say the go jet. T Mima issue American Nangama who pinned it, no American Nangama pinned it at Yatanari of South A crazy twenty TJ.
American you call Bugura Lame no machine machinba don't much about it, yeah.
Koya Nai machine, Sabiro Yamaning Sayadrin, Warigu Timbia Pimaba. Mauno Jamba Takai Muma Bowing Gedu de Lu Suswe Kantaya to Luba, Sata Ugo, Pansi Tarelu, Nyama Damaroga, Manija Briniga Drin Tobiamare, a Jamba Takai de Luyam Mandamia, and Eddie Soyani, a Quimbumam Hopu Lu, Piobare, did I read in ye at Draba Sawyama Pijau Dong San Sujiga, Pio Jacabare, my engine I Biobia Bibashi?
You can't in a nezet, Mount Omu Ned Wai, Nemi Shinli Sawyanid, Lunjong Yeta Periha, Octobala Sashianiga, a Jamba Takai to Re Lu. တန်လျာရှိသူစုစုပေါင်း12ဦးကိုဖမ်းဆီးပြီးစစ်ဆေးမေးမြန်းနေကြောင်းတက်မတော်ပိုင်သတင်းဌာနဖြစ်တဲ့မြဝတီသတင်းမှာမနေ့ကဖော်ပြထားပါတယ်ဖမ်းဆီးရမိခဲ့သူတွေဟာအောက်တိုဘာလ9ရက်နေ့ကငခုရရဲစခန်းကိုဝင်ရောက်စီးနင်းတိုက်ခိုက်ခဲ့သူတွေဖြစ်တယ်လို့လဲဆိုပါတယ်သူတို့တွေကိုဘလို့ဥပဒေပုံမှန်တွေနဲ့ရေးယူမလဲဆိုတာကိုတော့တာဝန်ရှိသူတွေဘက်ကထုတ်ဖော်ပြောကြားခြင်းမရှိသေးပါဘူး
This is our ambition to bring peace and stability into our country and to regions beyond.
သူပြောသွားတာကကျမတို့နိုင်ငံဒီမကဒေတာရင်းနဲ့အခြားပြင်ပနေရာတွေမှာပါငြိမ်းချမ်းမှုနဲ့တည်ငြိမ်မှုရရှိဖို့ကျမတို့ရဲ့ရည်မှန်းချက်ဖြစ်ပါတယ်မြန်မာနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာငြိမ်းချမ်းမှုနဲ့တည်ငြိမ်မှုကင်းမဲ့တဲ့ဒဏ်ကိုခံခဲ့ရပါတယ်ဒါကြောင့်ဒီလိုအခြေအနေမျိုးကမ္ဘာမှာအခြားဘယ်နိုင်ငံကိုမှကျမတို့မဖြစ်စေချင်ပါဘူးလို့ဒေါက်ဆန်းစုကြည်ကပြောသွားတာပါ။ဒါ့အပြင်နိုင်ငံတော်ရဲ့လုံခြုံရေးနဲ့တည်ငြိမ်ရေးကိုချင်းချောက်တဲ့အကြမ်းဖက်မှုကိုသူတို့အနေနဲ့ခွင့်ပြုပါမဟုတ်ကြောင်းဒေါက်ဆန်းစုကြည်ကပြောဆိုခဲ့တယ်လို့မနေ့ကထုတ်ဝေတဲ့ Washington Post သတင်းမှာဖော်ပြထားပါတယ်။အခုလိုမောင်းတော်ဒေတာတွင်အကြမ်းဖက်တိုက်ခိုက်မှုတွေမှာတာဝန်ရှိတဲ့အဖွဲ့အစည်းအဖြစ်ဆွဆွဲခံထားရတဲ့ Mujahideen အကြမ်းဖက်အဖွဲ့ရဲ့အဆောင်ရွက်ပုံတွေနဲ့ပတ်သက်ပြီးအရင်ရခိုင်ပြည်နယ်နယ်စပ်လုံခြုံရေးကိုတာဝန်ယူခဲ့သူတဦးဖြစ်တဲ့စစ်ထောင်လမ်းရေးအရာရှိဟောင်းဦးအောင်လင်းထွတ်ကအခုလိုသုံးသပ်ပါတယ
်။အဓိကကတော့အဲ့ဒီပူစီတော်မောင်းတော်ဒေတာကိုကျွန်တော်တို့မွတ်စလင်ဒေတာတစ်ခုဒါတည်ထောင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လုပ်ခဲ့တဲ့နေတိုင်းမျိုးရှိပါတယ်။ကျွန်တော် Facebook မှာပါတဲ့ဗီဒီယိုတိတ်ခွေလိုပဲကြည့်ကြည့်အမှန်တကယ်ပဲလူလူတရားနဲ့စုပြီးတော့မှဝင်ပြီးတော့မှ yes card တွေကိုဝင်စီးတဲ့အနေအထားတွေရှိပါတယ်။ဒါတွေကတော်ရုံတာရုံစီစဉ်နဲ့ကျွန်တော်တို့လို့မရဘူး။အခွင့်အရေးထပ်ပတ်မှုရှိနေတဲ့ဒီလောက်ကိုကျွန်တော်တို့လို့လို့မရဘူး။အခေါင်းဆောင်မှုပိုင်းမပါဘဲနဲ့ကျွန်တော်တို့လို့လို့မရဘူး။တနည်းတစ်ကြအကွက်ကြအစီမံမီလုပ်ခဲ့တဲ့အနေအထားမျိုးရှိပါတယ်။ပြောရရှိတာကတော့လက်နဲ့ကောင်းကောင်းကိုကျွန်တော်တို့ကန်တဲ့အနေအထားမျိုးကျွန်တော်မရှိဘူး။အဲ့ဒီသဘောသဘာဝကလည်းဒီလက်နဲ့ဆိုရဲလက်နဲ့ကောင်းကောင်းနေတာချက်ပြီးတော့မှဒါတို့ကျွန်တော်တို့နေစားတဲ့ကိုနိုင်ငံထဲကိုဝင်လာဖို့အင်တန်မှကျွန်တော်တို့ကက်ခဲတဲ့နေတိုင်းမျိုးရှိပါတယ်ဒါကြောင့်မို့လို့ရရာတုတ်တာဒီပြဏတ်ပေါ်ပြဏတ်ဆိုနဲ့ဝင်ပြီးတော့မှစီးတဲ့နေတိုင်းမျိုးကိုကျွန်တော်တို့ဖြစ်ခဲ့ပါတယ
်အရင်စေဆိုးရလက်ထက်1993ခုနှစ်ကဖြစ်ခဲ့တဲ့မောင်းတော်အကြမ်းဖက်မှုနဲ့ပတ်သက်လို့လဲသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပါတယ
်ကျွန်တော်တို့စေဆိုးရ1993ခုနှစ်ဧပြီလမှာကျွန်တော်တို့ဂျန်ဒရင်းမှာပါပဲအဲဒီပူစီတော်ရဲ့မောင်းတော်ရဲ့ကိုအဲ့ချိန်တုန်းကဒီ RS လို့ခေါ်တဲ့ Royal Ranger Solidarity Organization တော့ ARIF ဆိုပြီးတော့မှဒီမွတ်စလင်ပေါ့လေဒီတောင်ကျန်းလူနှစ်ဖွဲ့အဲ့ချိန်ကရှိခဲ့ပါတယ်အဲ့ဒီဖွဲ့တွေရပြီးတော့မှကျွန်တော်တို့တနေ့ထဲမှာပဲဒီဘုံအလုံးပေါင်း20ကိုကျွန်တော်ခွဲပြီးတော့မှတိုက်တာခိုက်တာစစ်တပ်တွေYes can you take that credit at each in each other ဖြစ်ခဲ့ပါလေ
။ဒါပေမဲ့ဒေါက်ဆတ်စုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်မှာမောင်းတော်အကြမ်းဖက်မှုကိုဥပဒေနဲ့အညီကင်တွယ်ဖြေရှင်းဖို့စူးစမ်းတဲ့နည်းလမ်းကြောင့် အိန္ဒိယဘင်္ဂလားဒေ့ရှ်အပါအဝင်အမေရိကန်နဲ့နိုင်ငံတကာရဲ့ပူးပေါင်းကူညီမှုကိုရရှိခဲ့တာဖြစ်တယ်လို့မြင်ကြောင်းဦးအောင်လင်းထွတ်ကဆိုပါတယ်။လက်ရှိမောင်တော့ဒေတာအခြေအနေတွေမတည်ငြိမ်သေးတာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နယ်စပ်ကုန်သွယ်ရေးဂိတ်တွေကိုယာယီပိတ်ထားကြောင်းစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနကမနေ့ကထုတ်ပြန်ကြေညာထားပါတယ်။လက်ရှိ2016-2019ဘဏ္ဍာရေးနှစ်ဖြစ်တဲ့အောက်တိုဘာလ14ရက်နေ့အစည်းအဝေးအရမောင်တော့ဒေတာနေဆက်ကုန်သွယ်ရေးဟာအမေရိကန်ဒေါ်လာ3သန်းကျော်ဖို့ထိရှိခဲ့ပါတယ်ရှင်
။မယ်ရင်ချင်းနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အ мян ရေရင်နစ်မြုပ်တဲ့နောက်ဆက်တွဲသတင်းတွေပြောပြပေးချင်ပါတယ်။ချင်းတွင်းမြစ်ထဲမှာလူပေါင်း80ကျော်အသက်ဆုံးရှုံးခဲ့ရတဲ့အ мян ရေရင်နစ်မြုပ်မှုနဲ့ပတ်သက်ပြီးစနစ်တကျစစ်ဆေးပြီးတော့တာဝန်ရှိရသူတွေကိုဖော်ထုတ်အရေးယူဆောင်ရွက်သွားမယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်ကမနေ့ကြတာပရင်းနေ့ကအမိန့်ထုတ်ပြန်လိုက်ပါတယ်။ကုံစီနဲ့ခရီးသည်ဝင်အားမမျှတမှုကြောင့်အခုလိုချင်းတွင်းမြစ်ထဲမှာအ мян ရေရင်နစ်မြုပ်ရတဲ့အကြောင်းရင်းနောက်ဒီရေချောင်းတွာလာနေတဲ့သူတွေဘလို့မျိုးရေဘေးအန္တရာယ်ကာကွယ်ရေးပညာပေးအသည့်တွေတည်ထားတင်ပါတယ်အများပြည်သူအသုံးပြုနေတဲ့ခရီးလမ်းပန်းတွာလာရေးတွေမှာအသက်ဘေးအန္တရာယ်ကြုံလာရရင်ကာကွယ်နိုင်အောင်ဘလို့မျိုးတာဝန်ရှိတဲ့သူတွေဘက်ကစနစ်တကျဆောင်ရွက်ထားတင်ပါတယ်ဆိုတာကိုစူးစီးတင်ပြထားတာနားဆင်ပါရှင်
စကိုင်းတိုင်းဟ ோம் လင်းမြို့ကနေမုံရွာမြို့ကိုထွက်ခွာလာတဲ့ချင်းတွင်းမြစ်တွင်းသွားအေးငိမ့်ချမ်းသာအ мян မော်တော်ရေရင်လိုင်းကအောက်ဆုံးမိုးကျော်နှင့်အ мян ရေရင်ဟာပြီးခဲ့တဲ့အောက်တိုဘာလ15ရက်နေ့မနက် 9:30 မိနစ်မှာစကိုင်းတိုင်းဒေသကြီးရင်းမပင်ခရိုင်ကဏီမြို့နယ်ကင်းအုပ်စုမိချောင်းတွင်းကျေးရွာနာမှာနှင်းမြုပ်ခဲ့တာဖြစ်ပါတယ်။အောက်တိုဘာလ20ရက်နေ့အထိကတော့ချင်းတွင်းမြစ်ထဲနှင်းမြုပ်သွားတဲ့ရေရင်ကိုအပီးတိုင်ဆယ်ယူနိုင်ခဲ့တယ်လို့တည်ဆုံသွားတဲ့ခရီးသွားအလောင်း80ကျော်ကိုဆယ်ယူနိုင်ခဲ့ပြီးပျောက်ဆုံးသူတချို့ကိုရှာဖွေနေကြစေဖြစ်ပါတယ်အခုလိုအ мян ရေရင်နစ်မြုပ်ရတာဟာရေရင်ရဲ့အမှန်တကယ်ဝန်ဆောင်နိုင်မှုတည်နိုင်အားထက်ပိုပြီးကုံစီရောခရီးသည်ပါအစမတန်တင်ခဲ့တာကြောင့်နစ်မြုပ်ခဲ့တာဖြစ်ပြီးခရီးသည်တွေအသက်ဆုံးရှုံးခဲ့ရတာပါသက်ဆိုင်ရာပြည်နယ်နဲ့တိုင်းအစိုးရအဖွဲ့တာဝန်ရှိတဲ့သူတွေနဲ့တကွရေချောင်းတည်ယူပို့ဆောင်ရေးဝန်ဆောင်မှုလုပ်ငန်းတာဝန်ရှိတဲ့သူတွေအနေနဲ့ခရီးသည်တွေရဲ့အသက်ဘေးအန္တရာယ်လုံခြုံကာကွယ်နိုင်ရေးစနစ်တကျဆောင်ရွက်တဲ့လို့ဝေဖန်မှုတွေရှိနေပါတယ်အမေရိကန်ရောက်မြန်မာတဦးဖြစ်တဲ့ဥရွှေထွန်းကတော့စင်ကာပူအခြေစိုက်အမေရိကန်ကုမ္ပဏီရဲ့နိုင်ငံတကာခရီးသည်တွေရေချောင်းပို့ဆောင်ရေးလုပ်ငန်းခွင်မှာခရီးသည်တွေအတွက်အဓိကဘေးကင်းလုံခြုံရေးဆိုင်ရာတာဝန်ယူလုပ်ကိုင်ခဲ့ရတဲ့သင်္ဘောဝင်တဲ့တဦးဖြစ်ပါတယ်။နိုင်ငံတကာစံနှုန်းတွေအရရေချောင်းတည်ယူပို့ဆောင်ရေးတွေမှာခရီးသည်ရဲ့ဘေးကင်းလုံခြုံရေးကပထမအဓိကဖြစ်တဲ့သူတို့အသက်ဘေးကြုံလာရလာရင်ဘလို့မျိုးအရေးပေါ်ဆောင်ရွက်ပေးရမယ်ဆိုတဲ့ကူညီကယ်ဆယ်ရေးလုပ်ငန်းစဉ်အစဉ်အဆက်ကိုသူ့အတွေ့အကြုံနဲ့ရှင်းပြီးအခုလိုရှင်းပြပါဗျာ။
ကျွန်တော်ခန်း15ကကပါစင်ညာလေးကိုကျွန်တော်တာဝန်ယူရပါတယ်ဒီ emergency ဖြစ်လို့ရှိရကိုကြီးတယ်ကိုပါစင်ညာကိုအရင်ဆုံးကိုက3 page note ဆိုရယ်ဘာဖြစ်တယ်ဘာဖြစ်တယ်အခန်းထဲမှာနေလို့မရဘူးထွက်ဆိုထွက်အဲ့လိုမျိုးပေါ့ကျွန်တော်တင်းမောပါပါဆိုတော့ safety first ဆိုရယ်ဒီဥပဒေပေါ့လေအဲ့ဒီအတွက် safety တွေပေါ့အမြဲတမ်းနှစ်ပတ်တစ်ခါလုပ်တယ် group like ခွဲပြီးတော့ပေါ့ဗျာကြီးတယ်ဘယ်နှယောက်ကနေဘယ်လောက်ဘယ်တယောက်တိုင်ယူမယ်သူ group နဲ့သူပေါ့ကျွန်တော်ခုနပြောလို့ကျွန်တော် group ပါအားကျွန်တော်ခန်း15ကပါစင်ညာဟိုကျွန်တော်ကတာဝန်ယူရတယ်ကျွန်တော် live ပြက်ကကိုမဝတ်တိုင်တော့ကျွန်တော်တို့ကကိုယ်တိုင် live ပြီးတော့သူတို့ဝတ်ပေးရတယ်ကျွန်တော်တို့ကအဲ့ဒီတာဝန်ယူပြီးရတယ်ပြီးတာနဲ့တင်းမောအပန်းနာလုပ်မယ်ဆိုလို့ရှိရင်ကိုတာဝန်ကြတဲ့ boat live boat ကျွန်တော်တို့မှာအဲ့တော့ကျွန်တော်မှတ်မိတယ် live boat ကဟိုဘက်၅ဦးဒီဘက်က live boat စနောက်ခီးတဲ့အကုတ်ကျွန်တော်ကအဲ့ဒီကိုခေါ်သွားရတယ်တင်းမောအရေးပေါ်ဖြစ်လို့ရှိရင်အပန်းတန်းဆိုပြီးဘာပဲဖြစ်ဖြစ်အဲ့လိုအရေးပေါ်ဖြစ်လာလို့ရှိရင်ကျွန်တော်တို့ရဲ့ပထမဦးစားပေးကကိုတက်ကိုနောက်မှာထားခီးစဲကိုအရင်ဆုံးပထမဦးစားတဲ့ခီးစဲကိုအရင်ဆုံးဖြစ်တဲ့များအကြောင်းကိုအရင်ဆုံးသတင်းပို့ပြည့်ရောကက်တင်ရဲ့ order ကိုကျွန်တော်တို့ကနားထောင်နေရ
အများပြည်သူတို့ခီးသွားလမ်းမဆက်သွယ်ရေးစနစ်တွေဖွံ့ဖြိုးတိုးတက်မှုမရှိသေးတဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာခီးသွားပို့ဆောင်ရေးဝန်ဆောင်မှုအတွက်တာဝန်ရှိတဲ့ခီးသွားလုပ်ငန်းရှင်တွေတာဝန်ရှိလုပ်သားတွေကိုခီးစဲတွေအတွက်ဘေးအန္တရာယ်လုံခြုံရေးဘယ်လိုလုပ်ရမလဲဆိုတာစနစ်တကျသင်တန်းပေးဖို့လိုအပ်တယ်လို့ခရီးသွားပြည်သူတွေအတွက်လည်းအသက်ဘေးကြုံလာရရင်ဘလို့ကိုကာကွယ်ရမလဲဆိုတာကိုပညာပေးတဲ့နယ်လို့သူကအခုလိုအကြံပြုပါတယ်
ဒီကဒီတင်မောကို safety ဖြစ်လို့ပို့ဒီတင်မောရဲ့တန်ချိန်နဲ့သူ့ရဲ့ capacity အားနဲ့ဘလောက်ဝန်ဒီကအဲ့ဒါအရေးကြီးကြီးပါဘာကြီးမှာကျွန်တော်လည်းတိစောက်ကျွန်တော်ခဲ့ဗျာလူရှိ60လောက်တင်တာကားအစားပြီးတော့ထိုင်လောက်တင်တာဒီကတန်ချိန်9000ဆိုလူအားပြည့်စလောက်အဲ့လိုပေါ့လေအဲ့တော့ဒီက safety မရှိမိဘူးပါ safety ကိုဘယ်လိုတည်ဆရာထွင်ရမလဲဆိုတော့ရေချောင်းဥသိသနာတွေကစစ်ဆေးရေးတွေသူ့ training ပေးရမယ်အဲ့ဒီလိုတိတိကျကျကင်တွယ်နိုင်မှဒီလို accident ကဖြစ်ရင်ဒီတောက်ကရော့မယ်လို့ကျွန်တော်ကထင်ပါတယ်ဒါနေရာဖြစ်ဖြစ်ကျွန်တော်အခုလုတ်တော့မှဒီလို market ထဲမှာတော့မှ safety pass ပဲဘာပဲဖြစ်ဖြစ် emergency အလမ်းမြည်ပြီဆိုတာနဲ့နားဆင်ပြီးတော့ထွက်ဆိုရင်ထွက်ရပါဒီအမိန့်နာခံမှုအဲ့ဒါအရေးကြီးတယ် အဲ့ safety ဖြစ်ဖို့ကိုတေချာထွေးမှုလိုအပ်ပါတယ်ဗမာပြည်မှာအဲ့ဒီနိုင်ငံတကာဆန်းရှင်ဆန်းရှင်တဲ့မိအောင်ပေါ့ဗျာစနစ်တကျလုပ်ဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ
်အခုလိုအများကြီးရင်းနစ်မြုပ်ပြီးအများပြည်သူလူထုအသက်ဆုံးရှုံးခဲ့ရတဲ့အဖြစ်အပျက်အပေါ်တေဆုံးသူတွေရဲ့မိသားစုတွေနဲ့ထပ်တူဝမ်းနည်းရပါကြောင်းနဲ့အသက်ဆုံးရှုံးခဲ့ရတဲ့ခရီးသည်တွေအတွက်သက်ဆိုင်ရာဌာနတွေကလိုအပ်တဲ့အကူအညီထောက်ပံ့မှုတွေဆောင်ရွက်ပေးသွားဖို့နိုင်ငံတော်သမ္မတဦးထေကျော်ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်အခုလက်ရှိမှာတော့ကယ်ဆယ်ရေးလုပ်ငန်းတွေကိုပြည်ထောင်စုအစိုးရရဲ့လမ်းညွှန်ချက်နဲ့စကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ကအနီးကပ်ကြီးကြပ်ပြီးလူမှုဝန်ထမ်းကူညီကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနမိသက်ဦးစီးဌာနရဲလုံခြုံရေးတပ်မတော်တို့ဘက်ကကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်ပေးနေတယ်လို့သတင်းထုတ်ပြန်ထားပါတယ်ရှင
် VOA ရဲ့တောက်ကြမနဲ့ခင်ရေဒီယိုအတန်လွင့်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်မြန်မာငြိမ်းချမ်းရေးနဲ့ပတ်သက်တဲ့သတင်းတပုတ်ဆက်ပြောပြပေးခြင်းပါတယ်မြန်မာအစိုးရနဲ့ NCA တနိုင်ငံလုံးအပြည့်ရဲ့စာချုပ်လက်မှတ်မထိုးထားရသေးတဲ့အဖွဲ့တွေကြားဆွေးနွေးနေတာမှာစိန်ခေါ်မှုတွေရှိလာနေပါတယ်၃ရက်ကြာနိုင်ငံရေးဆွေးနွေးပွဲမူပေါင်းပြန်သုံးသပ်တဲ့အစည်းအဝေးလုပ်ခဲ့ပေမဲ့လို့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုအစောတလျင်လုပ်သွားမယ်ဆိုရင် NCA လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားတပ်တွေကဆက်ဆချင်းမှာပါနိုင်မှာမဟုတ်ဘူးလို့ဆိုပါတယ်လက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ဆွေးနွေးရေးခေါင်းဆောင်ခူဦးရဲကိုကိုဝင်းမင်းကမေးမြန်းထားတာနားဆင်ပါရှင
်ဟုတ်ကဲ့ခူဦးရဲခင်ဗျာကျွန်တော်တို့ဒီနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းပြန်လည်သုံးသပ်ခြင်းအစည်းအဝေးပေါ့နော်အခုဆိုရင်တော့3ရက်မြောက်ရှိသွားပါပြီအဲ့တော့အခုဆွေးနွေးပွဲအတွင်းမှာဒီဖြစ်ပေါ်လာနေတဲ့ဒီအခြေအနေလေးတွေကိုနည်းနည်းရှင်းပြပေးပါလား
ကျွန်တော်တို့မူလတော့ကတော့ဒီမူပေါင်းပြန်လည်သုံးသပ်မှုနဲ့ပတ်သက်ပြီးတော့ချန်ပီယံနရစ်တာလောက်ပဲဆိုပြီးရထားတာပေါ့လေဒါပေမဲ့ခုက၃ရက်အောင်မြောက်သွားပြီဒါပေမဲ့ဒီ၃ရက်မြောက်သွားလည်းပဲကျွန်တော်တို့ပြီးသလားဆိုတော့မပြီးဘူးပြီးတဲ့အခါကျတော့မနေ့ပါနေ့တပိုင်းတော့ထားလောက်ပဲဆိုတော့အစီအစဉ်လေးရှိပါတယ်ဒါပေမဲ့ကျွန်တော်တို့ကတော့မနေ့ပါနေ့တပိုင်းအစီအစဉ်မှာတော့ကျွန်တော်တို့ဆက်ပါနိုင်တဲ့ခြင်းတော့မရှိဘူးကျွန်တော်တို့ရဲ့လုံငါစီစဉ်ကြောင့်ကျွန်တော်တို့ဆက်မတင်နိုင်တော့ဘူးဆိုတဲ့သဘောပ
ါဟုတ်ကဲ့အဲ့ဒီတော့ပထမနေ့မှာဟိုဆွေးနွေးတာလေးကိုအချင်းချင်းလေးပေါ့နော်ရှင်းပြလို့ရမလား
မူပေါင်းပြန်လည်သောက်သောက်မှုနဲ့ပတ်သက်လို့သူစီကျွန်တော်တို့ဒီတွေ့ဆုံဆွေးနွေးရေးအပိုင်းနဲ့ပတ်သက်ဒီသုံးဖို့ဆိုင်အင်တာနက်သွားမဲ့ကိစ္စနဲ့ပတ်သက်ပြီးတော့နေကိုရှိချင်းမှာကျွန်တော်တို့သုံးဖို့ဆိုင်နဲ့သွားမှာလားဆိုရင်မို့ကျွန်တော်တို့ decision making အဖြစ်မှာကျွန်တော်တို့သုံးဖို့ဆိုင်နဲ့ဆုံးဖြတ်မှာလားဆိုတဲ့ကိစ္စကိုကျွန်တော်တို့ဆွေးနွေးပြချပါမယ်ဆိုတော့
ဒီလက်မှတ်မထိုးပါသေးတဲ့အဖွဲ့တွေအတွက်အဟန့်အတားပေါ့နော်အခက်ခဲကြုံနေရတဲ့အနေအထားဆိုရင်ဘယ်အချက်ကိုအဓိကထောက်ပြမလဲ
တို့ရဲ့အချမ်းပြေယူရထားတဲ့အနေအထားကတော့လောက်ဘက်ကနေပြီးတော့တင်ပြထားတယ်ဒီဟာနဲ့ဖက်သေးပြီးဟိုရသလောက်နဲ့သူတို့ခဏလေးသူတို့ဟိုဆုံးသတ်ထားမယ်အဲတော့ဆုံးသတ်ထားတဲ့ဒီဒီဟာနဲ့ပဲသူတို့စတင်နေရဆက်နေစတင်မယ်ဆိုတဲ့သဘောမျိုးဟိုရှင်းပြကြပါလေဆိုတော့ဒီဥစ္စာနဲ့ဖက်သေးပြီးလာမယ့်ဒီလမကုန်ခင်2029လောက်မှာသူတို့ UPD ကျေးဇူးကိုတင်ပြပြီးစီဝေးထိုင်မယ်လို့ပြောတယ်အဲ့ UPD ကြီးစီမှာဆုံးဖြတ်ယူပါဗျာ UPD ကြီးစီရဆုံးဖြတ်ယူပြီးရင်တော့နိုဝင်ဘာချန်ပီယံ15နဲ့20ရဲ့အတွင်းအဲ့ဒီစကြမှာပေါ့နော်သူတို့စတင်ဖြစ်အောင်တော့စတင်ဖို့ပြင်ဆင်နေသဘောရှိတယ်ဒါပေမဲ့တကယ်တမ်းဖြစ်မယ်ဖြစ်လို့ဆိုတာတော့မသိဘူးပေါ့ဒါပေမဲ့စတင်လည်းပဲကျွန်တော်တို့ဘက်က NC မဖြတ်ကျော်သေးတဲ့ဖွဲ့စည်းတွေအနေနဲ့တော့မပါနိုင်ဘူးဗျာပြီးတော့ဒီအဲ့ဘာလဲကျွန်တော်တို့ချက်မပါနိုင်တဲ့ဆက်ကျတော့ဒီညနေကတော့ကျွန်တော်တို့အရင်သဘောထားကိုကျွန်တော်တို့ပြလိုက်ရတာမျိုးရှိပါ
ဟုတ်ကဲ့အဲ့တော့ဆိုလိုတာကတော့ခုရယ်ဒီအစိုးရဘက်ကနေပြီးတော့ဒီလမ်းပြမြေပုံအချိန်စရာတွေကိုပေါ့နော်အားလုံးပါဝင်မှုမရှိဘဲနဲ့အ мян လှုပ်သွားတယ်လို့ဒီလက်မှတ်မထိုးရသေးတဲ့အဖွဲ့တွေအနေနဲ့ခန်းစားရတယ်လို့ဆိုလိုတာပေါ့နော
်ဒီလိုပဲကျွန်တော်တို့သုံးပါမှာပဲဖြစ်တယ်ဒီနေရာမှာကျွန်တော်တို့အဲ့လိုပြောရင်အစိုးရဘက်ကတော့ထောက်ပြမှာတော့တို့အချိန်နဲ့ပတ်သက်ပြီးမစောင့်နိုင်ဘူးဆိုတာအချိန်မရှိဘူးဆိုတဲ့သဘောတော့ပြောနေမှာပါပဲဒါလည်းကျွန်တော်ကြားလို့ကြားစေစကားပါပဲဆိုတော့တကယ်ပဲညဉ့်ကြေးကိုလူချင်းနေဆိုရင်အချိန်ကတော့သတ်မှတ်လို့ဆိုတာတော့ကျွန်တော်လက်ခံတယ်သို့တော့အချိန်နဲ့တပြေးညီလောက်တဲ့ခံမျိုးတွေမှာအချိန်မပြေးရင်ပြေးသလိုကျွန်တော်လောက်သွားရမယ်ဆိုတဲ့သဘောမျိုးနဲ့သွားလို့တော့မရလို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခုရခင်ဗျာ
ဒါကတော့ NCA လက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ဆွေးနွေးရေးခေါင်းဆောင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့မနက်ခင်းနိုင်ထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင်အမေရိကန်အတန်ကနေပြီးတော့2016ခုနှစ်အောက်တိုဘာလ22ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်မှာတော့တောက်ကြမနက်ခင်းတိုင်းနားဆင်နေကြအီဒီယန်အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရဖို့ရှိတယ်လို့ကျမ်းမာရေးခန္ဓာနောက်တိုင်းရင်သတင်းလွှာအစီအစဉ်မှာဆိုရင်တော့
ကျောင်းသားတွေကစာအုပ်ပါရင်ပေါ့အဲ့ဒါမျိုးလူတွေကျမကြီးမကောင်းတဲ့လူတွေဆေးကူတာအဲ့ဒါဆေးလူတွေအခုလည်းဆေးမရှိတော့ဘူးအဲ့လိုဖြစ်တယ်
တိုင်းရင်သတင်းလွှာအစီအစဉ်မှာအပြည့်စုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးတော့ဒေါ်လာလာတန်းစီစဉ်ပို့ချပေးနေတဲ့ American 3 Indian English စာသင်ခန်းစာအစီအစဉ်ကိုလေ့လာကြရအောင်ပါရှင်
ဒီနေ့မြင့်တွေတင်ပြမယ့် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက bite bite ကကိုက်ထားတာ the the bullet bullet ကတော့ကြည်စံလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စံကိုကိုက်ထားတာပေါ့ရှင်ဒီသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860ခုကနေ1865ခုထိUnion တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ချက်ခတ်ကြထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ Whisky အရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတတော့ကြိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကြိုက်ပြီးတော့အန်ကျိတ်တဲ့သဘောဖြစ်ပါတယ် Idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စံမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grubbs ရဲ့ဥပမာကိုနားဆင်ကြကြရအောင
် When the demand was down US automakers had to bite the bullet and cut jobs
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ company တွေဟာအန်ကျိပြီးမလုပ်ချင်ပေမဲ့လို့လေအလုတ်အကိုင်းတွေကို short ချခဲ့ရတယ်လို့အထိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် When the demand was down US automakers had to bite the bullet and cut jobs
မလွဲမရှောင်သာအန်ကျိတ်လုပ်ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ
bite the bullet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်စီစဉ်ပို့ချခဲ့တဲ့ American Indian 3 English စာသင်ခန်းစာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကျမ်းမာရေးခန္ဓာကိုတင်ဆက်ပေးကြပါမယ်ဒီသတင်းပတ်အတွက်ကျမ်းမာရေးခန္ဓာမှာတော့ခွေးယူပြန်ယောဂကာကွယ်ရေးအကြောင်းတင်ပြထားတာပါမြန်မာနိုင်ငံမှာလမ်းမေးခွေးတွေများလာပြီးတော့ရန်ကုန်ကခွေး90ရာခိုင်နှုန်းမှာခွေးယူပြန်ယောဂပိုးရှိနေတာတွေကိုတွေ့ရှိထားတယ်လို့ကျမ်းမာရေးပညာရှင်တွေကထောက်ပြပါတယ်။ဒါကြောင့်မို့လို့ခွေးကြိုက်ခံရတဲ့ဆိုရင်ကြိုက်တဲ့ခွေးယူမယူစောင့်ကြည့်မနေပဲချက်ချင်းခွေးယူပြန်ယောဂကာကွယ်ဆေးထိုးတင်ပါတယ်။ဘာကြောင့်လဲဆိုတော့ယောဂဖြစ်လာပြီးမှဆိုရင်ကုသဖို့ဆေးမရှိပဲ100ရာခိုင်နှုန်းတေချာရလို့ပါ။ဒီကြောင့်မြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းထားတာကိုနားဆင်ကြရအောင်ပါရှင်။
โอเคดร.มิ้นครับเนี่ยตนรุမြန်မာနိုင်ငံမှာဒီခွေးယူပြန်ယောဂဖြစ်ပြီးတော့တည်ဆုံးမှုတွေကျွမ်းဝါလေရှိပါတယ်ဆရာအခုလည်းဒီရန်ကုန်တိုင်းမှာခွေးယူပြန်ယောဂကာကွယ်နိုင်ဖို့အတွက်ပေါ့เนาะခွေးလေခွေးလွင့်သုတ်သင်ရည်တွေလုပ်နေတာကိုကြားရတဲ့အတွက်မြန်မာနိုင်ငံမှာဆရာရေဒီခွေးယူပြန်ယောဂနဲ့ပတ်သက်ပြီးတော့ဖြစ်နေတဲ့အနေအထားအခုလောလောဆယ်ဘယ်လိုရှိလဲဆရာ
ကျွန်တော်ငငယ်တန်းကလည်းခွေးယူပြန်ယောဂတွေကြုံခဲ့ဘူးတယ်အခုလည်းကျွန်တော်တို့ရှိနေတော့မယ်ရန်ကုန်မြို့မှာလည်းတနေ့တနေ့လမ်းတွေထဲမှာခွေးတွေကပူပူများလာတယ်ကကြက်တယ်လို့ပြောရသလိုပဲခွေးတွေကလမ်းထဲမှာခွေးကြက်တယ်ပေါ့ဗျာတချို့ကားတွေအောက်မှာခွေးတွေကနေတယ်နေရင်းနဲ့လူတွေကိုကြိုက်တာရောမကြာခဏတွေ့တွေ့လာရတယ်အခုမနေ့တနေ့ကပဲကျွန်တော်တို့လမ်းထဲမှာသားမွေးနဲ့ခွေးရနေပြီးတော့လိုက်ကြိုက်တယ်အဲတွေးမှုထားတဲ့လူကတော့စာရန်နဲ့ခွေးကြိုက်တာတကြီးပဲရေးထားတယ်ဒါပေမဲ့ဒီခွေးကြိုက်တာ3000လောက်ရှိသွားပြီ အဲ့တော့ကျွန်တော်တို့အချိန်မျိုးကိုက်နိုင်တယ်ကိုက်လိုက်တဲ့အတွက်ကြောင့်ခွေးယူပြန်ယောဂဖြစ်တာလည်းရှိနိုင်တယ်ပေါ့ဟိုတလုံးကဂျန်ကုန်မှာခွေးတွေကိုလိုက်ပြီးစစ်တဲ့ခါကျတော့ခွေးယူပြန်ပိုးရှိတဲ့အင်အားကခွေးအစီအတွက်မှာ50ရာခိုင်နှုန်းကျော်နေတယ်ပေါ့နော်ဆိုတာကခွေးတစ်ကောင်မှာတစ်ကောင်ကခွေးယူပြန်ပိုးရှိနိုင်တယ်ဆိုတဲ့သဘောမျိုးရှိတာပေါ့
ဟုတ်ကဲ့ဆရာဒီခွေးယူပြန်ယောဂကဘလိုမျိုးအရေးပါလဲဆရာကြီ
းသူကခွေးရဲ့ပါးစပ်ထဲမှာပေါ့သရေထဲမှာခွေးယူပြန် virus ပို့ပေါ့သူတို့က rabies ဒီဆာ virus ဆိုခေါ်တာပေါ့အဲ့ဒီ virus ကခွေးမှာလည်းမကောက်ကြောင်နေမှာလည်းရှိနိုင်တယ်။လင်းနိုတွေမှာလည်းရှိနိုင်တယ်။မြောက်တွေ၊ကျွဲနွားတွေ၊မြေကွေးသိုးစိတ်ပေါ့လေ။အဲအဲ့ဒီခွေးတွေအကောင်တွေရဲ့ပါဇက်ထဲတွေမှာလည်းရှိနိုင်တယ်။အဲ့တော့ကြောင်နေမှာမွေးထားတယ်။ဒီကြောင်တွေကိုကောက်ဝဲသိထုတ်အောင်မသိဘူးပေါ့နော်။လမ်းပေါ်ကခွေးကြတော့တော်တော်များများမထိုးကြဘူး။အိမ်မွေးတဲ့ခွေးတွေကြတော့လေဘာလေးပတ်ပေးထားပြီးနံမလေးပေးပြီးတော့ကောက်ဝဲသိထုတ်ရတော့အများစုကတော့ထိုးကြတယ်။ဒါပေမဲ့ဒီကောက်ဝဲသိထိုးထားရင်ဒီခွေးမှာတော့ခွေးပြန် virus ပိုမရှိဘူးပေါ့နော်။ကိုကိုက်ခံပြီဆိုရင်အိမ်ကမွေးထားတဲ့ခွေးကကောက်ွယ်သေးထိုးထားလားနံပါတ်1ကအရေးကြီးတယ်အဲခုနလမ်းခွေးတော်တော်များများတော့သူ့ရဲ့ပါးစပ်ထဲမှာခွေးယူပြန်ပိုးရှိခဲ့ပြီဆိုရင်တော့အဲကိုက်ခံတဲ့လူကခွေးပြန်ယောဂရမှာပဲခွေးပြန်ယောဂရပြီဆိုရင်ကဘာပေါ်မှာကအခုတည်းကကုနိုင်တဲ့ဆေးမရှိသေးဘူးအဲတော့အများစုက100ရာခိုင်နှုန်းဖြစ်သေးမှာပဲပေါ့လေအဲဒါကြောင့်ခွေးကိုက်ပြီးရင်သူကကောက်ွယ်သေးထိုးလို့ရတယ်မို့ရှိတယ်ကိုက်ပြီးပြီးချင်းတော့ထိုးဖို့လိုတာပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့ကိုက်ပြီးတဲ့အချိန်မှာဒီခွေးယူကိုက်မကိုက်ကိုသိဖို့တော့ဆရာကြီးဘယ်လိုခွဲနိုင်မလဲ
။အေးအဲ့ဒါကတော့ခွေးရတော့ခက်တယ်။အထူးသဖြင့်တော့လမ်းပေါ်ခွေးတွေပေါ့နော်။အဲ့ဒီခွေးယူပြီဆိုတာကိုဘယ်လိုနည်းနဲ့သိနိုင်လဲဆိုလို့ရှိရင်အရင်ဆုံးသူကခွေးရဲ့ဟောင်းတန်ပြောင်းတာပေါ့လေ။သူအရင်ကပုံမှန်ဟောင်းနေကြအတန်ပေါ်ပေါ်နဲ့ဟောင်းတန်ပြောင်းသွားမယ်။နောက်တစ်ခုကအစာမစားဘူး။ရေမလောက်တော့ဘူးဒီကောင်ကတစ်ကောင်တည်းပဲနေတယ်။သူကိုက်ခံထားတဲ့နေရာကိုပကြခဏဝါးတာတွေရှိတတ်တယ်အဲ့ခွေးကဖျားတန်ရင်တက်မယ်ပေါ့လေတခါချက်တော့ခွေးယူတဲ့အမျိုးအစားနှစ်မျိုးရှိတယ်လို့ကျွန်တော်ဖတ်ဘူးတယ်ပေါ့တစ်မျိုးကတော့ခွေးယူပြီမဲ့အဲ့ခွေးကမိန်ပြီးတော့လဲလျောင်းနေတယ်ချိန်တိုင်းလဲနေတယ်နောက်တစ်မျိုးကျတော့လှုပ်လှုပ်ရှားရှားနဲ့မန်ဖီးတယ်တွေ့သမျှလူလှုပ်ရှားတာမှန်သမျှလိုက်ကိုက်တာပဲသူဆောင်ကြိမ်ထဲမှာထားထားလို့ရှိရင်စံစကားတွေကိုကိုက်ပြစ်မယ်ဝါယာစားတွေကိုကိုက်ပြစ်မယ်ပြီးတော့စားစရာမဟုတ်တာတွေအောင်ကိုက်တာသူတို့မျက်လုံးကိုကြည့်လိုက်လို့ရှိရင်မျက်လုံးကအရန်တောက်ပြီးတော့တငယ်ငယ်ကပူကျဲတယ်ပေါ့သူကခောက်ဝေးမသွားဘူးအနီးနားတစ်ဝိုက်မှာပဲလှဲ့နေခွေးခွေးရင်းသိတယ်ဒီခွေးယူနေပြီဆိုအဲ့ခွေးကိုဝိုင်းပြီးတော့လိုက်တယ်ခွေးကရှောင်ပြေးတယ်သူတို့ပြန်ကြိုက်ခဲတယ်ပေါ့နော်နောက်တစ်ချိန်လုံးဒီခွေးကကြီးစားနေထွက်နေတယ်ပြီးမျက်နှာအနေထားမှုံယိုနေလမ်းလျှောက်လို့ရှိရင်ခကြီးခရိုင်နဲ့လဲလဲကြကြသွားတယ်ပြီးအစာစားရင်သီးနိုင်တယ်နောက်အောင်မယိုးကြီးကတွေးကြတယ်အစာမစားနိုင်ဘူးအဲ့တော့ဒီခွေးကိုရေနဲ့ပတ်လိုက်ရင်အရင်ကြောက်တာရေမသောက်ခင်သေရည်တွေတများများနဲ့ကြာတော့ရေနဲ့ပတ်လိုက်ရင်အကြောက်ခံတာလည်းတို့တွေထွက်ပြေးတယ်တို့မျိုးတက်တက်တယ်ပစားမှာအမြုပ်တွေထွက်နေတယ်ပေါ့တဖြည်းဖြည်းနဲ့ဆိုလေဖြတ်သလိုဖြစ်လာပြီးတော့ပိုင်းပိုင်းပိုင်းလေးကြပြီးတော့ဆုံးတော့သိရတာပဲ
ဟုတ်ကဲ့ဆရာဒီအခုလိုလက္ခဏာတွေပေါ်လာတဲ့အပေါ်မှာသတိပြုမြင်တော့တပိုင်းပေါ့ဆရာနော်တကယ်လို့သတိမပြုမိရင်တော့ဒီဘလူခွေးပဲကတ်ကတ်ပေါ့နော်တကယ်လို့ခွေးရယူနေတာဆိုလို့ရှင်တော့ तू ကကုရနဲ့ထိဆေးမရှိလူကသေစေနိုင်တာဖြစ်တဲ့အတွက်ဘလူခွေးကတ်ဒဏ်ရာမျိုးဆိုလို့ရှင်တော့မဖြစ်မနေပေါ့နော်ခွေးယူကောက်ွယ်စေခုနပြောသလိုပေါ့နော်ကြိုထူထားခြင်းအဖြစ်အသက်နေကိုကောက်ွယ်နိုင်မယ်ဆရာရှင
်ဟုတ်ပါတယ်အဲ့တော့ခွေးယူတာကလက္ခဏာတွေရှိတာပေါ့တချို့ခွေးတွေကြတော့အဲ့လိုမဟုတ်ဘူးအသားပေါက်နေတဲ့ခွေးဆိုတော့မန်ဖီးတယ်ပေါ့သူလည်းခွေးယူပြန်လို့လက္ခဏာမဟုတ်ပေမဲ့လည်းသူကလေးတွေကိုဆိုးရွံအောင်ပြောလူလိုက်ဆွေးတာပေါ့ဒါပေမဲ့ဒီခွေးတွေတော်တော်များများလမ်းပေါ်မှာနေတယ်ကာဝဲသေးထုတ်တာလည်းမဟုတ်တော့အချိန်မီးသူတွေမှာခွေးယူပြန်ဖို့ရှိနိုင်တယ်လို့လူစပြီးတော့ကြိုက်ခံပြီးဆိုရင်ကြိုက်ခံတဲ့နေရာကိုအရင်ဆုံးဆေးပါဒီတန်တန်နဲ့ဆေးအောင်တော့အတင်းချအိုဒီနဲ့များများဆေးရမယ်သေးပြီးတော့မှဒီအနာတွေကပြည့်ပြည့်သွားလို့ရှိရင်တောင်းတောင်းတော့ကျွန်တော်ဆောင်ထဲမှာချုပ်ဖို့တော့ပြောသွားတယ်တိတ်အရင်ဒဏ်ရာနဲ့ရင်တော့ကျွန်တော်ချုပ်ရတာမျိုးရှိတာပေါ့လေနော်ပြီးတော့အဲ့အနာဒဏ်ရာပေါ်ကိုလည်းကျွန်တော်တို့က RIG လို့ခေါ်တာပေါ့ခွေးယူပြန်ပူတမြန်နဲ့ပရိုတင်းတမျိုးကိုကျွန်တော်ဒီအနာပေါ်မှာထိုးရတာပြီးတော့မှကျွန်တော်ကခွေးယူကောက်ွယ်စီကိုသူရစ်ပတ်နဲ့သူထိုးတာပေါ့သူကဆဆာရင်ထိုးတဲ့ဒီကိုက်ခံတဲ့နေမှာတလုံးပေါ့၃ရက်မှာနောက်တလုံးထပ်ထိုးတယ်နောက်9ရက်မှာထိုးတယ်နောက်14ရက်မှာထိုးတယ်28ရက်မှာထိုးတယ်အဲ့ဒါကတစ်လအတွင်းမှာ၅လုံးထိုးတာပေါ့အခုတော့နောက်ပိုင်းတော့ဗတ်ဒရီရှိုးဘာကြမ်းမှာပဲနေပြီးတော့ပြောထားတာကပထမတည့်ရက်မှာနှလုံးကိုပခုံးပင်ညာနှစ်ဖက်ကိုထိုးလိုက်လို့ရှိရင်တော့လေးလုံးထိုးလို့ရတယ်ဆိုတော့သတ်မှတ်တာတော့တချို့အစိုးရဌာနပါနော်ကျွန်တော်ရန်ကုန်မှာဆိုလို့ရှိရင်တော့ခရိုင်လိုက်ပေါ့နောက်ပိုင်းခရိုင်မှာဌာနတစ်ခုပေါ့မြို့နယ်တစ်ခုသတ်မှတ်ပြောအဲ့မှာခွေးယူကောက်ွယ်စီအခမဲ့ထိုးပေးတယ်အဲအရှေ့ပိုင်းခရိုင်ဆိုအဲ့လိုပေါ့နောက်တော့ခရိုင်အိမ်လိုက်တော့ကျွန်တော်အလကားထိုးပေးတယ်အပြင်မှာဝင်သူကတလုံးကိုတလောင်းဒါလေးလုံး၅လုံးထိုးမယ်ဆို4000 5000ကျမှာပေါ့နော်အဲ့တော့အကောင်းဆုံးကတော့ဒီခွေးကယူလာမယူလာကျွန်တော်မသိဘူးကခွေးတန်ရရပြီဆိုလို့ရှိရင်ကျွန်တော်ဒီတန်ရကိုမရင်အောင်ပရိစီဝါဆေးတွေလည်းတိုက်ရတယ်ပြီးတော့မေးခိုင်ပူလည်းကျွန်တော်ထိုးရတယ်နောက်ခွေးယူပြန်ကောက်ွယ်ဆေးကိုထိုးရတယ်ထိုးတဲ့အခါမှာဒီခွေးယူပြန်ကောက်ွယ်ဆေးဟာခုနအေးထက်နဲ့တူလောင်ရတာကို2ဒီဂရီစင်တီဂရိတ်ကနေ8ဒီဂရီစင်တီဂရိတ်ချားထဲမှာကျွန်တော်တူလောင်တဲ့အတွက်ကြောင့်တကယ်လို့အဲ့ဒီအခြေအနေလွတ်သွားလို့ရှိရင်ဒီကောက်ွယ်ဆေးကဟာနိုင်တယ်မရှိတော့ အဲ့တို့ကြောင့်ကျွန်တော်ကခွေးဥပြန်ကောင်းဝစီကိုစိုက်နေရသွားဝင်ရေခဲတဲ့တခါထည့်ပြလိုက်တယ်လေအဲ့တော့ကျွန်တော်ရက်ရောက်ချင်းကျွန်တော်ထိုးပါပထမဆုံးနေတွေကပြီးတော့အဲ့လောက်ရက်ပတ်ပြီးအောင်ထိုးမှသာလဲစိတ်ချရတယ်ခုနပြောတဲ့ခွေးဥပြန်လက္ခဏာတွေခွေးမှာပေါ်ပဲလူမှာပေါ်လာရင်တော့အချင်းအရန်နောက်ကျသွားပြီအသက်သေဖို့ကတရားရအောင်ပြီးသေချာသွားလို့ဖြစ်သွားမယ
်ဟုတ်ကဲ့ဆရာခုရနေဒီဆေးမရှိဖြစ်တဲ့ခွေးဥပြန်ယောဂါနဲ့ပတ်သက်ပြီးတော့ကျွန်တော်မေးမိတဲ့တခြားရေးကြည့်တဲ့ချက်က
လူမှာဖြစ်တဲ့လက္ခဏာပေါ့ချက်ချင်းကြိုက်ကြိုက်ပြီးပြီးချင်းလဲဒီခွေးဥပြန်ယောဂါဝင်ညမဝင်မှာအဲ့တော့သူ့ရဲ့ယောဂါပြိုးရက်ကကိုယ့်ရက်ကနေရပောင်း90လို့ဆိုထားတဲ့ကြောင့်3-5ကြုံမှာလဲယောဂါလက္ခဏာပေါ်နိုင်တယ်တချို့ဆိုတစ်နှစ်ကြုံမှာပေါ်တာအောင်ရှိတယ်အဲ့တော့ကြိုက်တဲ့နေရာမှာနာမယ်ထုံမယ်နောက်ကဖျားရင်ဖျားမယ်အဲ့နောက်ပိုင်းမှာအာယုံရောလက္ခဏာတွေပေါ်လာတာအဲ့လိုမပြောတော့ဘူးဆိုရင်ပူပန်နေစိတ်ရှုပ်ထဲစိတ်တွေရောင်ရှောက်ချားရဖြစ်တဲ့သရေတွေတများများနဲ့သရေကျမယ်အစာမျိုးရခက်မယ်ရေတောက်လို့မရဘူးဒါရေမြင်ကြောက်ပြီးတော့ခါတယ်ဝေယူပြန်လို့တက်တာပေါ့နော်နောက်ဆုံးလေးဖြတ်ပြီးသေးရတာပါပဲနော်အဲ့တော့ခွေးပြန်ယောဂအင်မတန်ကြောက်စရာကောင်းပါတယ်အဲကြောင့်ကျွန်တော်ကာကွယ်ဆေးဟူတော့ဘာပဲဖြစ်ဖြစ်ခွေးဟာယူတယ်မယူတယ်မဆုံးဖြတ်ခင်ကာလမှာကြိုက်ခံပြီးဆိုရင်တော့ထူတာအကောင်းဆုံးဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။နောက်ထပ်တင်ဆက်ပေးမယ့်အစီအစဉ်ကတော့တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။တိုင်းရင်းဒေသကနောက်ဆုံးရသတင်းတွေကိုစူးစီးပြီးတော့နေဆက်ဒေသကတိုင်းရင်းသတင်းတောက်တွေကတင်ပြပေးထားတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမိပါ PNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်မှာအစိုးရတပ်မတော်ကနေစစ်အင်အားတွေတိုးမြင့်နေတဲ့အခြေအနေတွေကြောင့်နှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေအောင်မယ်လို့ KIA ဘက်ကပြောဆိုပါတယ်။ရခိုင်ပြည်နယ်မောင်းနှုံးနဲ့ရေတိတောင်မြို့နယ်တွေကထောင်ထဲချီတဲ့ဒေသခံရခိုင်တိုင်းရင်းသားတွေနေရက်ကနေစွန့်ခွာနေကြရတယ်ဆိုတာနဲ့ကချင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ချီပွေ KBC စစ်ဆောင်စခန်းမှာဇဝတ်နေရေးအခက်အခဲတွေကြုံတွေ့နေရတဲ့အခြေအနေတွေအကြောင်းတွေကိုကြားကြရမှာပါရှင့်။
ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါကချင်ပြည်နယ်မှာအစိုးရတပ်မတော်တပ်ဖွဲ့တွေကနေစစ်အင်အားတွေတိုးမြင့်နေစေအနေထားတွေကြောင့်နှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်မဲ့အခြေအနေမှာရှိအောင်မယ်လို့ကချင်လွတ်လပ်ရေးတပ်မတော် KIA ဘက်ကပြောဆိုပါတယ်လက်ရှိတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတဲ့ကချင်ပြည်နယ်ဝိုင်းမော်မြို့နယ် KIA အမခန်တပ်စခန်းတွေရှိတဲ့ Nkrambum တောင်နဲ့ Laiphongbum တောင်မှာစစ်ကူတွေအမြောက်အများထပ်ရောက်နေတယ်လို့ KNO သတင်းနဲ့ပြန်ကြားရေးဌာနတာဝန်ရှိသူဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်အဲ့ဒီစခန်းတွေကိုတပ်မတော်ကလက်နက်ကြီးတွေနဲ့အကြိမ်ကြိမ်ပစ်ခတ်နေခဲ့ပြီးလေကြောင်းတိုက်ခိုက်မှုတွေနဲ့အတူအင်အားတွေတိုးပြီးဆစ်ဆင်နေတဲ့အတွက်နေစဉ်တင်းမာမှုတွေရှိနေသလိုနှစ်ဖက်အထိနာတာရှိတယ်လို့ဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်အခုလိုတပ်မတော်ဘက်ကပြင်းပြင်းထန်ထန်ထိုးဆစ်ဆင်တိုက်ခိုက်နေတဲ့လုပ်ရဟာစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်ပေါ်ထွန်းရေးကိုဖျက်ဆီးနေခြင်းနဲ့ပြည်တွင်းစစ်မီးကိုပုံမှန်ကြီးထွားပြန့်နှံ့လာအောင်လှုပ်ဆောင်နေတာဖြစ်တယ်လို့ KNO ဘူဟိုကော်မတီကအောက်တိုဘာလ10ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ
်ရခိုင်ပြည်နယ်မောင်းတော်နဲ့ရတိတောင်မြို့နယ်တွေကနေချားဆောင်တပ်စခန်းကိုအကြမ်းဖက်တမားတွေတိုက်ခိုက်ခံရပြီးတဲ့နောက်ထောင်နဲ့ချီတဲ့ဒေသခံရခိုင်တိုင်းရင်းသားတွေနေရရင်ကနေစွန့်ခွာနေကြရပါတယ်နေရစွန့်ခွာလာသူအများစုမှာမြို့တမီကလေးနဲ့တက်ကြီးရွယ်အိုတွေအများစုဖြစ်ပြီးမောင်းတော်ကြောက်တော်နဲ့စစ်တွေမြို့နယ်ကိုနေ့စဉ်ရက်ဆက်ဆွထလို့ခိုလုံဖို့ရောက်ရှိလာသူတွေဟာကျေးရွာပေါင်း50ကျော်ကလူပေါင်း 3,000 ခန့်ရှိနေပြီဖြစ်တယ်လို့တုတ်ခတ်တယ်ကိုကူညီပေးနေတဲ့လူတွေကပြောပါတယ်။လုံချုံရေးတပ်ဖွဲ့တွေကနေမြေရှင်းလင်းမှုတွေလုပ်နေပေမဲ့တိုက်ခိုက်ခံရတဲ့နေချားဆောင်တပ်စခန်းတွေကပါရွားတဲ့လက်နက်အများစုမှာအကြမ်းဖက်တမားတွေရဲ့လက်ထဲမှာရှိနေတဲ့အတွက်ရခိုင်တိုင်းရင်းသားတွေအတွက်လုံချုံရေးစိုးရိမ်နေရတယ်လို့မောင်တော်မျိုးကမြို့မီမြို့ဖတ်တူကပြောပါတယ်။မောင်တော်နဲ့ပူရီတောင်မြို့နယ်တွေကိုမြန်မာအစိုးရကစစ်ဆင်ရင်းနေမြေအဖြစ်သတ်မှတ်ပြီးနေမြေရှင်းလင်းမှုတွေလုပ်နေတဲ့အတွက်ပြစ်ခတ်မှုတွေနေ့တိုင်းရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်။
မြမတပ်မတော်အနေနဲ့တိုင်းရင်းသားဒေသတွေမှာထိုးစစ်ဆင်တိုက်ခိုက်နေမှုကိုချက်ချင်းရပ်တန့်ဖို့ချင်းပြည်နယ်ရဲ့မြို့ကြီးနှမြို့ဖြစ်တဲ့ ဟာခာထန်တလန်မြို့တွေမှာထောင်နဲ့ချီတဲ့ချင်းပြည်သူတွေကနေအော်တိုဘာလ18ရက်နေ့ကလမ်းမပေါ်ထွက်ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ထောင်နဲ့ချီတဲ့ချင်းပြည်သူတွေဟာကချင်ထိုးစစ်တိုက်ပွဲများချက်ချင်းရက်ရှမ်းထိုးစစ်တိုက်ပွဲများချက်ချင်းရက်တိုင်းရင်းသားများသည်မြမတမတော်ဤရန်သူမဟုတ်စတဲ့စာတမ်းပါပိုစတာတွေကိုကန်ဆောင်ပြီးဆန္ဒပြခဲ့ကြတာဖြစ်ပါတယ်။
တနင်္ဂနွေပြည်ခရက်စည်စာချုပ် NCA လက်မှတ်ရေးထိုးထားတဲ့ကရင်နဲ့ရှမ်းလက်နက်ကင်တောက်ဖွဲ့ထိန်းချုပ်နယ်မြေတွင်အစိုးရတပ်မတော်နဲ့တိုက်ပွဲဖြစ်ရတဲ့အကြောင်းရင်းတွေကိုစုံစမ်းစစ်ဆေးဖို့တပ်မတော်နဲ့အတူပူးတွဲစစ်ဆေးရေးကော်မတီတရဖွဲ့စည်းဖို့သဘောတူညီလိုက်ပါတယ်။စုံစမ်းစစ်ဆေးရေးကော်မတီကိုဖွဲ့ဖို့အောက်တိုဘာဒုတိယအပတ်တွင်ကပဲခူးတိုင်းဒေသကြီးတောင်ငူမြို့နယ်မှာသဘောတူညီခဲ့ကြတာပါ။ရှမ်းပြည်တောင်ပိုင်းမွန်ကွန်မြို့နယ်တုံလောင်းကျေးရွာအုပ်စုအတွင်းမှရှိတဲ့ရှမ်းပြည်တပ်မတော်စခန်းအကျင့်စရိတပြုပြင်ရေးစခန်းကိုတပ်မတော်ကနေထိုးစစ်ဆင်တိုက်ခိုက်ခဲ့လို့ဒေသခံ 2,000 ခန့်စစ်ပေးရှောင်ခဲ့ရတာပါ။အဲ့ဒီအကြောင်းကိုစုံစမ်းစစ်ဆေးဖို့ရှမ်းပြည်တပ်မတော် RCSSSA ကလည်းစုံစိုင်းလန်းနဲ့စုံရှောင်းဟန်ကိုတာဝန်ပေးထားတယ်လို့ရှမ်းပြည်တပ်မတော်တိုင်ပင်ခံစုပ်ခွင့်ဆိုင်ကပြောပါတယ်။စုံစမ်းစစ်ဆေးဖို့အတွက်အခုအောက်တိုဘာတတိယပတ်အတွင်းစတင်တော်မယ်လို့လည်းသိရပါတယ်။
ကချင်ပြည်နယ်ချီဖွေမြို့ရှိဒေသခံတိုင်းရင်းသားများဖြစ်ကြတဲ့လောင်ဝော်လက်ချိတ်ငော့ချမ်းတိုင်းရင်းသားတွေကနေ21ရာစုပင်လုံညီလာခံပထမအကြော်မှာလီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဒူးလီပါတီကလီစုကိုပိုင်အုပ်ချုပ်ခွင့်ရတောင်းဆိုမှုနဲ့ပတ်သက်ပြီးပြန်လည်ပေဖြတ်ပေးဖို့လမ်းလျှောက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကနေပူတာအိုမချမ်းဘောခေါလောင်ဖူးဆော့လော်ချီဖွေမြို့နယ်၅မြို့နယ်ကိုလီစုကိုပိုင်အုပ်ချုပ်ခွင့်ရဒေသအဖြစ်သတ်မှတ်ပေးရန်တောင်းဆိုလိုက်ခြင်းဟာမလိုလားအပ်တဲ့လူမျိုးရေးပဋိပက္ခတွေဖြစ်ပေါ်စေနိုင်တဲ့အတွက်အခုလိုပယ်ဖြတ်ပေးဖို့တောင်းဆိုရတာဖြစ်တယ်လို့လက်ချိတ်စာပေနဲ့ယဉ်ကျေးမှုကော်မတီဝင်ဒေါ်ဂျီခေါမျော်ကပြောပါတယ်ပူတာအိုမချမ်းပေါ်ခုံလန့်ဖူးဆော့လော်နဲ့ချီဖွေမြို့နယ်၅မြို့နယ်မှာလီစုတိုင်းရင်းသားတွေဟာတခြားတိုင်းရင်းသားတွေထက်လူဦးရေပိုများပြီးလီစုလူမျိုးများတဆက်တည်းနေထိုင်ရာနေရာဒေသဖြစ်တဲ့အတွက်ဥပဒေပေါင်းအတွင်းကသာတောင်းဆိုခြင်းဖြစ်တယ်လို့လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဒူးလေးပါတီဥက္ကဋ္ဌဦးရွှေမင်းကပြောပါတယ်
တဲ့င်းလွာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ကချင်ပြည်နယ်မြောက်ပိုင်းရှိချီပွေ KBC စစ်ဆောင်စခန်းမှာစစ်ဆောင်တွေအနေနဲ့စာဝတ်နေရေးအခက်အခဲတွေပြင်ပညာရေးကျန်းမာရေးအကူအညီတွေလိုအပ်နေစေလို့စစ်ဘေးရှောင်တွေကပြောပါတယ်။ကမ္ဘာစာနာရိတ်ခအဖွဲ့ WFP ကနေစာနာရိတ်ခရှော့ချခဲ့တဲ့အခြေအနေတွေကြောင့်အခုလိုအခက်အခဲတွေနဲ့တွေ့ကြုံနေကြရတာလို့လည်းဆိုပါတယ်။အမီရဲ့စူးစီးချက်ကိုတော့နိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်။
လက်ရှိချီပွေ KBC စစ်ဆောင်စခန်းမှာကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးချီပွေ KBC စစ်ဆောင်စခန်းကဒုက္ခတွေတော်လွမ်းတော်ကနေအခုလို့ပြောပါတယ
်စစ်ဆောင်အခက်မှာတော့ဆိုင်သူတွေနောက်ပြမဟိန်ဖူးသူတွေပတ်ပြလူတွေနောက်ပြအကြောင်းသားတွေကစာအုပ်ပါရာပေါ့အဲ့ဒါမျိုးလူတွေကျမကြီးမကောင်းတဲ့လူတွေဆေးကူတာအဲ့ဒါဆေးလူတွေအခုလည်းဆေးမရှိတော့ဘူးအဲ့လိုဖြစ်တယ်
ချီပွေမြို့ဟာလာမဆက်တရေးအလွန်ခက်ခဲတဲ့နေရာဖြစ်ပြီးကုညီပေးရေးဖွဲ့တွေသတင်းမီဒီယာတွေအရောက်ပေါက်နေတယ်လို့အကူအညီတွေရောက်ရှိလာတဲ့ချိန်တွေဟာဆိုရင်လည်းအရန်နောက်ကျလေးရှိတယ်လို့ဒုက္ခသည်တွေကပြောပါတယ်ဒုက္ခသည်စခန်းတွင်ကျန်းမာရေးအခြေအနေနဲ့ပတ်သက်လို့တော်လန်းတော့ကလည်းဆက်ပြောတာကတော့
ဖြားတဲ့လူလည်းအတကုံဖြားတာပဲစီယုံတည့်ဆိုရင်လည်းခြံရမ်းလူကစီယုံတည့်ပတ်ဆိုင်မပေးရဘူးဘာညာပြောတာပေးတာပဲသူအလကားပြောတာထောက်ခံစားတော့ပေးလိုက်တယ်ဟုတ်ရင်လည်းပေးတယ်အခုတလို့လည်းဟိုမှာပိုက်တော့ခွေးတာလဲ6သိန်းကုန်သွားတယ်လေစီယုံကြီးမှတော့ကူးတယ်အဲ့ဒါနဲ့ကူးလို့မရဘူးဆိုရင်တော့မိချင်းသားကိုထောက်ခံစားပြန်ပေးလိုက်တယ
်အရင်ကစစ်ဘေးရှောင်တွေအတွက်ကမ္ဘာစန္ဒရိတ်ကဖွဲ့ WFP ကနေစံစီစားပဲအာဟာရတို့ကိုထောက်ပံ့ပေးတာပြီးကရင်နှစ်ချင်းခရိယံဖွဲ့ချုပ် KBC ကနေဟင်းဘူး6000နဲ့ရှလုံဖောင်သေးရှင်းကတကူဒီတန်ရှင်းနဲ့ပတ်သက်တဲ့အသုံးဆောင်တွေကိုထောက်ပံ့ပေးခဲ့တာဖြစ်ပါတယ်။2016ခုနှစ်နှစ်စံပိုင်းကစလို့ကမ္ဘာစန္ဒရိတ်ကဖွဲ့ WFP ကနေစစ်ဘေးရှောင်တွေအတွက်ရိတ်ခါရှော့ချလိုက်တဲ့အပြင်ကချင်နှစ်ချင်းခရိယံဖွဲ့ချုပ် KBC နဲ့ရှလုံဖောင်ဒေးရှင်းတို့ကအခုနှစ်အတွင်းအကူအညီတွေထပ်မံရောက်လာခြင်းမရှိတော့ဘူးလို့ KBC အမှတ်နှစ်စစ်ရှောင်စခန်းတာဝန်ခံဦးလတော်ထောခေါင်ကပြောပါတယ
်။ဟိန်းဖူးတပ်တန်းတော့အဲအရင်နေ့ကတည်းကတော့ကေဒီစီယာနဲ့ထောက်ပံ့မယ်။အခုတော့တနည်းလောက်ရှိသွားပြီ။ကေဒီစီယာထောက်ပံ့မရှိတော့
ချီဝေဆုံနယ်မြေတွင် KBC စစ်ဆောင်စခန်းတစ်ခုမှာချီဝေမြို့နယ်တွင်ကကျွေးရောက်ပေါင်း15ရွာကအိမ်နာစု105စုနဲ့လူဦးရေစုစုပေါင်း910ဦးရှိနေပါတယ်။မြမတမတော်နဲ့ကချင်လွတ်လပ်ရေးဖွဲ့ KIU တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ချီဝေ KBC စစ်ဆောင်စခန်းတစ်ခုဟာ2012ခုနှစ်ဒီဇင်ဘာလ10ရက်နေ့မှာစတင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ချက်ပြီးတော့အမျိုးသားပါတီဥက္ကဋ္ဌနိုင်ငွေသိန်းဟာကျန်းမာရေးအခြေအနေကြောင့်နဲ့ပါတီတွင်းညီညွတ်ရေးအားနည်းမှုတွေကြောင့်ပါတီကနေရာသပ်ပံနှုတ်ထွက်ဖို့စတင်ထားပြီးဖြစ်ပါတယ်။ဝိုင်းရေးနိုင်ငံရေးသမားတဦးဖြစ်သူနိုင်ငွေသိန်းအနေနဲ့နိုင်ငံရဲ့နေအခုလိုနှုတ်ထွက်သွားတဲ့အပေါ်ဘလို့အမြင်တွေရှိနေပါသလဲဆိုတာကိုတော့မီးရင်စနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
မွန်မျိုးသားပါတီဥက္ကဋ္ဌနိုင်ငွေသိန်းအနေနဲ့ပါတီကနေနှုတ်ထွက်စာတင်ထားတာနဲ့ပတ်သက်ပြီးပါတီထွေထွေသွင်းယဉ်မှုနှစ်ဖြစ်တဲ့နိုင်စွမြစ်ကအခုလိုပြောပါဗျာ။အ
မှန်မှာတော့ကျွန်တော်တို့ဥစားကသူ့ပါတီကိုသူကတိုးတက်စေချင်တယ်ပေါ့ဗျာ။သူကောင်းစေချင်တယ်ဒါပေမဲ့အခက်ခဲများတော့ဒီကျွန်တော်ပါတီမှာပါတီရဲ့ညီညွတ်ရေးကိုတိဆောက်ဖို့အားတည်တယ်။ချစ်လက်တဲ့ပါတီ၊သိသိတဲ့ပါတီပေါ့နော်။အဲလိုမျိုးသူကဖြစ်ချင်တယ်ဒါပေမဲ့ပါတီတွေမှာအပြိမဲ့ခံရရှိတာပုဂ္ဂိုလ်တို့ရဲ့ဆရာရဲ့အမြင်နဲ့တွေ့ပြီးတဲ့လုပ်ငန်းတွေလုပ်ဆောင်ချက်တွေရှိတဲ့ဒီကဘောမဆရာအလိုအမြင်ရှိတယ်ဒီလိုစစအတင်းတာဖြစ်တယ်
ပါတီဥက္ကဋ္ဌနိုင်ငွေသိမ်းနှုတ်ထွက်စာတင်နာခြင်းပေါ်အောက်တိုဘာလ22ရက်နေ့မှာကျင်းပမယ်ဘိုးကော်မတီစည်းဝေးမှာဆုံးဖြတ်သွားမှာဖြစ်ပြီးပါတီဥက္ကဋ္ဌနိုင်ငွေသိမ်းရဲ့လမ်းညွှန်ချက်အတိုင်းပဲဆက်လက်ရှောက်လှမ်းသွားရမယ်လို့လည်းနိုင်စိုးမြစ်ကပြောပါတယ်အသက်64နှစ်ရှိပြီဖြစ်တဲ့နိုင်ငွေသိမ်းဟာကျောင်းသားဘဝကတည်းကဗမာလွတ်လပ်ရေးအတွက်နိုင်ငံရေးလောကထဲဝင်ရောက်ခဲ့ပါတယ်နောက်ပိုင်းမှာတော့မွန်နိုင်ငံရေးလောကထဲကိုခြေဆုံးပြည့်ဝင်ရောက်ခဲ့ပါတယ်နိုင်ငွေသိမ်းရဲ့နိုင်ငံရေးဖြတ်တန်းခဲ့တဲ့အခြေအနေကိုမင်းမင်းနွယ်ကအခုလိုပြောပါတယ်
မာရှာလာခေတ်ချောင်းလုံးမှာသူကမော်ဆာဂရီဘုကော်မတီကြောင့်မှာအောက်ထလုပ်ပြီးတော့မော်နူတာယူဆက်လုပ်တယ်ချင်းချင်းသူဖြစ်ခဲ့တာကတော့မော်နူတာဘီဘီအဖက်ကိုသူထောက်တယ်ကိုယ်စိန်ယူကပွဲမှာယူကပွဲကိုဖာအာမြုနယ်မှာပွဲနေကိုယ်စိန်တော့ပါရစ်နိုင်ငံရေးတော့ဘုတောက်ချောက်လုပ်လာပြီးတော့ပါတီကဖြစ်သိမ်းခံပြီးသွားတယ်ပေါ့အဲဒီဖြစ်သိမ်းခံပြီးတဲ့မှာလည်းသူထောင်ဖတ်ပြတယ်သူကထောင်မူပြီးဒီထွက်ချီက6ချီတော့ရှိမှဖြစ်တယ်
နိုင်ငံသိမ်းဟာမွန်နိုင်ငံရေးမွန်အမျိုးသားရေးလောကမှာရမကဗမာနိုင်ငံရေးတမိုင်းမှာလည်းစံပြရလောက်တဲ့ပုံကိုယ်တူဦးဖြစ်တယ်လို့လည်းမင်းမင်းနွယ်ကပြောပါတယ်
သူလိုမျိုးကကျွန်တော်တို့မွန်နိုင်ငံရေးပထမမျိုးသိမ်းရေးသူကနောက်ဆုံးလူပဲသူတယောက်ပဲကြာတော့တယ်ဒီကောင်းလောက်ပိုင်းမှာတော့လုံးဝသုံးပုံပြီ
နိုင်ငံသိမ်းဟာနိုင်ငံရေးအမျိုးသားရေးလှုပ်ရှားမှုလုပ်ငန်းစဉ်တွေကိုဘာတီဥက္ကဋ္ဌရာသူကနေနှုတ်မထွက်ခင်အချိန်ထိသဆိုင်မမတက်ကြွလှုပ်ရှားလှုပ်ဆောင်လာခဲ့သူလည်းဖြစ်ပါတယ်
ခုဆက်ပြီးတဲ့ရင်အချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကချင်ပြည်နယ်မှာအစိုးရတပ်မတော်တပ်ဖွဲ့တွေကနေစစ်ရင်အားတွေတိုးမြင့်နေတဲ့အခြေအနေတွေကြောင့်နှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်အောင်မယ်လို့ကချင်လူ့လက်ရေးတပ်မတော် KNA ဘက်ကပြောဆိုပါတယ်။ရခိုင်ပြည်နယ်မောင်တောနယ်ရသေးတောင်မြို့နယ်တွေကထောင်နဲ့ချီတဲ့ဒေသခံရခိုင်တိုင်းရင်းသားတွေနေရက်ကနေစွန့်ခွာနေကြရပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တရင်ဒေသကနောက်ဆုံးရသတင်းတွေကိုနေဆက်ဒေသကတရင်သတင်းတော့ဒီစူးစီးတင်ပြပေးထားတဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။လာမယ့်စနေနေ့ညတရက်လေးလိုက်အစီအစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးကြမလဲဆိုတာကိုလည်းနားဆင်ကြရအောင်ပါရှင်။
ဒီမှာဒုက္ခလို့မကြခဏကြားနေရတယ်ခိုးဆိုးလူရဲ့မှုတွေချစ်ခင်သူတွေအကြအခက်မသိလို့ခက်ရန်ဖြစ်ပွားရုံမကအကျန်းဖက်တက်ဖြက်တဲ့အထိဒေါသပောက်ကွဲရတဲ့အဖြစ်တွေဟာစင်ရဲမွဲတေမှုနဲ့စဝင့်နေရေးတက်တဲမှုကြောင့်လားမူမမှန်စိတ်ကိုပြောင်းလဲစေတဲ့မူရစ်ဆေးဆွဲတဲ့ပြဿနာတွေကြောင့်လားစတဲ့ဇရိတပြက်ပြားမှုတွေရဲ့အကြောင်းရင်းစစ်မြစ်တွေကိုကြွန့်ကျင်သူတွေကိုဖိတ်ခေါ်ပြီးလာမယ့်စနေနေ့ညတိုက်ရိုက်လှိုင်းလိုင်းအစီအစဉ်မှာသုံးသက်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းခြင်းကြရဲဆိုရင် email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 ကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါရှင်
လာမယ့်စနေညတရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ VOA ရဲ့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြရသေးရှင် VOA American အတန်ကနေတောက်ကြမနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ်ရှင
် American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်သောတာရှင်များခင်ဗျာ Afghanistan နိုင်ငံပုံမလုံခြုံမှုရှိစေရေးနဲ့တည်ငြိမ်မှုရှိရေးအတွက်ဆက်လက်ကူညီလှုပ်ဆောင်ပေးဖို့အမေရိကန်ပြည်ထောင်စုအနေနဲ့စိတ်ပိုင်းဖြတ်ထားတဲ့အကြောင်းအာဖဂန်နစ္စတန်နဲ့ပါကစ္စတန်နိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရစ်ချတ်အော်ဆန်ကပြောဆိုပါရယ်အာဖဂန်နစ္စတန်နိုင်ငံရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့ဇူလိုင်လအတွင်းသမ္မတဘရက်အိုဘားမားကကြီးညာချက်ထုတ်ပြန်ခဲ့ရာမှာ ကနဦးစီစဉ်ထားပြီးဖြစ်တဲ့အတိုင်းအမေရိကန်ပြည်ထောင်စုဟာ2016ခုနှစ်ကုန်အထိကြီးမားတဲ့အမေရိကန်တပ်ဖွဲ့ကိုအာဖဂန်နစ္စတန်နယ်မြေပိုင်နဲ့အတွင်းမှာဆက်လက်ထားရှိမှာဖြစ်ပါတယ်။နောက်ပြီးနေတိုးမဟာမိတ်အဖွဲ့နဲ့မိတ်ဖက်နိုင်ငံတွေကလည်းနေတိုးလက်ကျင့်တင်နန်းပေးရေးတာဝန်တွေနဲ့အာဖဂန်နစ္စတန်တပ်ဖွဲ့အတွက်ထောက်ပံ့တွေကို2020ခုနှစ်အထိတိုးချဲ့ပြီးတော့လှုပ်ဆောင်ပေးဖို့သဘောတူထားပြီးဖြစ်ပါတယ်။ဒုတိယနှစ်လုပ်ငန်းဆောင်ရွက်မှုကာလအတွင်းအာဖဂန်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးတပ်ဖွဲ့တွေဟာပုံမစည်းကမ်းတည်ဝဲမှုနဲ့အည်သွေးတွေဟာဘယ်တော့မှမတူအောင်ကောင်းမွန်လာမှာဖြစ်ပါတယ်။ဒီလိုဆင်နွှဲရတာဟာလွယ်ကူတဲ့ကိစ္စမဟုတ်ပါဘူးလို့မစ္စတာအော်ဆွန်ကပြောပါတယ်။ဒါပေမဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေအနေနဲ့သူတို့ရဲ့ view ဟာကိုဆက်လက်အကောင့်ထဲပေါ်ဆောင်ရွက်ကြမှာဖြစ်တယ်လို့နိုင်ငံတော်ဝန်လုံခြုံမှုစစ်ဆင်ရေးတွေကိုလည်းကြံ့ညံ့ခံလှုပ်ဆောင်ကြမှာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့လုံခြုံမှုဟာနိုင်ငံရေးတည်ငြိမ်မှုနဲ့ဆက်ဆက်နေပါတယ်။အမေရိကန်ပြည်ထောင်စုဟာလွန်ခဲ့တဲ့နှစ်နှစ်ကတမရအာရှစ်ဂါနီနဲ့နိုင်ငံအုပ်ချုပ်ရေးအမှုဆောင်အရာရှိချုပ်အဗ်ဒူလာတို့ဖွဲ့စည်းတီထောင်ခဲ့တဲ့ညီညွတ်သောအစိုးရနဲ့ဆက်လက်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့တန်ဋိဌာန်ချမှတ်ထားပါတယ်။ပါဝင်ပတ်သက်တဲ့အဖွဲ့အစည်းတွေအနေနဲ့လည်းနိုင်ငံရေးအရကွဲလွဲမှုတွေကိုအားလုံးပါဝင်ပူးပေါင်းဆောင်ရွက်ကြမယ်ဆိုတဲ့အသိစိတ်ဓာတ်နဲ့ညီညွတ်စွာအပြေရှားကြဖို့အမေရိကန်ပြည်ထောင်စုကဆက်လက်တောင်းဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံဟာမတူကွဲပြားမှုတွေစုစည်းထားတဲ့တိုင်းပြည်ဖြစ်ပါတယ်။နိုင်ငံသူနိုင်ငံသားတွေအနေနဲ့ထိရောက်မှုရှိပြီးလူမှုအဖွဲ့အစည်းအတွက်လိုအပ်ချက်တွေကိုဖြည့်ဆည်းပေးစွမ်းနိုင်မှုရှိတဲ့ထိုက်တန်တဲ့အစိုးရတရက်လိုအပ်နေပါတယ်လို့မစ္စတာအော်ဆွန်ကပြောပါတယ်။လက်ဆုပ်လက်ကင်ပြစရာရွေးကောက်တင်မြှောက်မှုဆန်ရတိုးတက်တဲ့ပြည်ပြင်ပြောင်းလဲမှုတွေရွေးကောက်ပွဲကာလနဲ့ပတ်သက်ပြီးတော့အများသဘောတူလက်ခံနိုင်တဲ့ကာလသတ်မှတ်ချက်အခြေခံဥပဒေအရနိုင်ငံအုပ်ဆောင်အဖြစ်အများသဘောတူလက်ခံနိုင်တဲ့အစီအစဉ်ရေးဆွဲမှုစတာတွေမှာအတိမ်ဆောင်မခံတဲ့အခက်အခဲတွေရှိနေပါတယ်။ပေါင်းလက္ခဏာဆောင်တဲ့အချက်ကတော့အာဖဂန်အစိုးရဟာဇူလိုင်လမှာ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးရဲ့အဖွဲ့ဝင်နိုင်ငံဖြစ်လာခဲ့ပါတယ်။အလားတူအာဖဂန်အစိုးရဟာတိုးမြင့်အခွန်စည်းကြက်ကောက်ခံနိုင်မှုအကြမ်းလိုက်စားမှုပပျောက်ရေးဆောင်ရွက်ချက်တွေကြောင့်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ရဲ့အစီအစဉ်မှာပါဝင်နိုင်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့ညွန့်ပေါင်းမဟာမိတ်နိုင်ငံတွေဟာသူတို့တိဆောက်ခဲ့တဲ့တန်တမန်ဆက်ဆံရေးကိုနှစ်ပေါင်းများစွာထိန်းသိမ်းထားနိုင်ခဲ့တယ်လို့အော်ဆွန်ကပြောဆိုလိုက်တယ်လို့ရှေ့ဆက်လက်ပြီးတော့လည်းအရှေ့တီးတန့်ခံမြဲတဲ့ညီညာရေးအတွက်အာဖဂန်ပြည်သူတွေနဲ့အတူတကွရပ်တည်နေမှာဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။တော်တာရှင်ဒီခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်၈နာရီကနေ၉နာရီထိတစ်ချိန်ပြန်ပြီးတော့လိုင်းဒိုမီတာ16 19နဲ့48တို့ကနေပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။တောက်ကြညနေပိုင်းထုတ်လွှင့်မဲ့အစီအစဉ်တွေကတော့အမျိုးသမီးကဏ္ဍတတသုဒ္ဓဆောင်တွေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင်။မနက်ခင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်။ကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းတွေကိုမနနာချမ်းကကြီးညာပေးပါမယ်ရှင်
။အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာ၈ရက်ရွေးကောက်ပွဲဟာသူ့အတွက်တရားမျှတမှုမရှိဘူးလို့ Republican Party သမ္မတလောင်းဒေါ်နယ်ထရန့်ရဲ့ပြောဆိုချက်ဟာရည်စရာကိစ္စမဟုတ်ဘူးလို့သမ္မတ Barack Obama ကပြောဆိုလိုက်ပါတယ်။Florida ပြည်နယ် Miami မြို့မှာကြာသပတေးနေ့က Democratic Party သမ္မတလောင်း Hillary Clinton အတွက်မဲဆွယ်စည်းရုံးပွဲအတွင်သမ္မတ Obama ကနောက်လာတဲ့ကျင်းပမယ့်သမ္မတရွေးကောက်ပွဲမှာ American မဲဆန္ဒရှင်ပြည်သူတွေရဲ့ဆုံးဖြတ်ချက်ကိုလက်ခံမခံဆိုတဲ့ Donald Trump ရဲ့ပြောင်းလဲရည်တည်ချက်က Democracy အတွက်အန္တရာယ်ရှိတယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။သူနိုင်ရတာကိုပြသခဲ့မယ်ဆိုရင်ရွေးကောက်ပွဲရလက်ကိုအပြည့်အဝလက်ခံမှာဖြစ်တယ်လို့မစ္စတာထရန့်ကသူ့ပေါ်ထောက်ခံသူတွေကိုဟာတာနှောင်းနေကြာတာပရင်းနေကပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနောက်ဖက်ချန်နေဗာရာပြည်နယ်လက်စ်ဗေဂတ်စ်မြို့မှာဗုဒ္ဓဟူးနေ့ကပြုလုပ်တဲ့သမ္မတလောင်းတွေရဲ့နောက်ဆုံးစကားစစ်ထိုးပွဲအတွင်းမစ္စတာထရန့်ကရွေးကောက်ပွဲရလက်တွေကိုလက်ခံမယ်လို့အလေးနက်ပြောကြားဖို့ကိုညှင်းဆန်ခဲ့ပြီးတော့စောင့်ကြည့်သွားမယ်လို့သာပြောဆိုခဲ့တာဖြစ်ပါတယ်။ထရန့်ရဲ့ပြောကြားချက်ဟာသူနဲ့အတူရှင်ပြိုင်နေတဲ့ဒုသမရလောင်းစီယုံရဲ့အဖွဲ့ကအစ်မမြေအရာရှိတွေနဲ့သူသမီးလည်းဖြစ်အနီးကပ်အကြံပေးလည်းဖြစ်တဲ့ Ivanka Trump တို့ရဲ့အစောပိုင်းအချိန်တွေအတွင်းပြောကြားခဲ့တဲ့ဂရုတွေနဲ့ကွဲလဲနေတာလည်းဖြစ်ပါတယ်။ American ပြည်ထောင်စုနဲ့လမ်းခွဲလို့တဲ့ကြောင့်ဖိလစ်ပိုင်သမရ Rodrigo Duterte ကြေညာခဲ့ပေမဲ့တရားဝင်အကြောင်းကြားတာမျိုးတော့မရှိတဲ့ကြောင်း American တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။နှစ်နိုင်ငံပူးပေါင်းဆောင်ရွက်နေတဲ့ကိစ္စရဲ့တော်တော်များများကိုပြောင်းလဲပစ်ဖို့ဖိလစ်ပိုင်တာဝန်ရှိသူတွေထံကတရားဝင်တောင်းခံတာမျိုးမရှိဘူးလို့ American သမ္မတအိမ်ပြုတော်ပြောခွင့်ရပုဂ္ဂိုလ်ကသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။
သတင်းကြေညာကိုမနက်နာချမ်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။မနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကနန်းထွေးကြီးဖြစ်ပြီးစပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ဂျင်ဟော်မန်ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီမနက်ခင်းအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီညနေခင်းမှာထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16နဲ့25တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.